to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မေလ26ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်9:00နာရီ10မိနစ်အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ကိုလည်းထုတ်လွှင့်ပေးနေပါပါရှင်။ဒီမှာနောက်ပါဒီညအတွက်ထိတ်သိမ်းရသတင်းတွေကိုတင်ပြသွားမှာပါ။ဘရာဇီးလ်နိုင်ငံကခီးသွားတွေကိုအမေရိကန်ပြည်ဝင်ခွင့်ကတ်သတ်မဲ့အစီအစဉ်ကိုသတ်မှတ်ချိန်တန်နဲ့ရဆော့ပြီးတော့ဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးဆောင်ရွက်တဲ့အနေနဲ့ကြာတာပြည်နေ့မှာစတင်အသက်ဝင်မဲ့ဒီအစီအစဉ်ကိုခုလိုဆော့ပြီးသတ်မှတ်လိုက်ရတဲ့အကြောင်းရင်းကိုတော့သမရအိမ်ပြိုတော်ကမပြောပါဘူး။ဒီကနေ့စတဲ့အသက်ဝင်တဲ့ပြည်ဝင်ခွင့်ကန့်သတ်ချက်ထဲမှာတော့ဘရာဇီးလ်နိုင်ငံကိုပြည်ခရက်ဆက်လက်ရဲ့အတွင်းရောက်ခဲ့တဲ့နိုင်ငံခြားခီးသွားတွေလည်းပါဝင်ပါတယ်။COVID-19 ရောဂါရှိသူတွေအနေနဲ့ဆက်လက်ရအတွင်းရောဂါလက္ခဏာမပြဘဲကူးစက်ပြန့်နှံ့စေနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားတာပါ။ John Hopkins တက္ကသိုလ်ရဲ့စစ်တမ်းအရဘရာဇီးနိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာ COVID-19 လူနာအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။အဲ့ဒီလိုအလားတူကန့်သတ်ချက်မျိုးတွေကိုတော့တရုတ်၊ဗြိတိန်၊ Iran, Ireland နဲ့ Europa Schengen Area ထဲက26နိုင်ငံခီးသွားတွေကိုလည်းချမှတ်ခဲ့ပူပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြာဆင်းလာတဲ့နိုင်ငံတွေမှာကန့်သတ်ချက်တွေအစောတလေဖြေလျှော့ပေးလိုက်ရင်ဒုတိယအကြော်ပိုကူးစက်မှုမြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်
We cannot make assumptions that just because the disease is on the way down now that it's on a
ပိုကူးစက်မှုတွေကြာဆင်းသွားကြအောင်ဒီလိုဆက်တိုက်ကြာဆင်းသွားလိမ့်မယ်လို့ယူဆထားလို့မဖြစ်ပါဘူး။အခုလက်ရှိကာလမှာဒုတိယအကြော်ပိုကူးစက်မှုပြန်မြင့်တက်လာနိုင်ပါတယ်လို့ WHO အရေးပေါ်ဌာနညွှန်ကြားရေးမှူးဒေါက်တာ Mike Ryan ကတလင်းလာနဲ့ online သတင်းစာရှင်းလင်းပွဲမှာသတိပေးပြောကြားတော်တာပါ။COVID-19 ကာယရောဂါပထမလှိုင်းကိုတကမ္ဘာလုံးရင်ဆိုင်နေရဆဲဖြစ်တယ်လို့တချို့နိုင်ငံတွေမှာပိုကူးစက်မှုကြာဆင်းသွားပေမဲ့အမေရိကတိုက်အလဲပိုင်းနဲ့တောင်ပိုင်းနိုင်ငံတွေအပြင်အာဖရိကနဲ့တောင်အာရှဒေသနိုင်ငံတော်များများမှာပိုကူးစက်မှုတွေလက်တလုံးမြင့်တက်လာနေတယ်လို့လည်း WHO ကသတိပေးသွားပါတယ်။ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာပိုကူးစက်မှုတွေဒုတိယအကြော်ဖြစ်မလာအောင်လူစုလူဝေးရှောင်မြည်လူခွဲနေဖို့ညွှန်ကြားချက်တွေခြေအားခံစောင့်ကြည့်တဲ့လုပ်ငန်းတွေပိုစစ်ဆေးမှုတွေဆက်လက်ချမှတ်ဆောင်ရွက်တော့ဖို့လဲဒေါက်တာ Ryan ကတိုက်တွန်းသွားပါတယ်။ကာယောဂါနဲ့အလူလဲခံထားတဲ့ဥရောပတိုင်းနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုမှာကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်ပိုကူးစက်မှုထိန်းချုပ်နိုင်ခဲ့ပေမဲ့နိုင်ငံစီးပွားရေးကိုတော့အကြီးအကျယ်ထိခိုက်နေတာလည်းဖြစ်ပါတယ်။ COVID-19 လူနာကုသပေးနေရတဲ့မက္ကဆီကိုကျန်းမာရေးဝန်ထမ်းတွေကသူတို့အတွက်အရေးသွေးကောင်းတဲ့တကူရေးတုံးကျန်းမာရေးဝတ်စုံ PPE တွေကိုတော့ထောက်ပံ့ပေးဖို့လမ်းမထွက်တောင်းဆိုဆန္ဒပြကြပါတယ်။အစိုးရတာဝန်ရှိသူတွေပေးအပ်လာတဲ့ PPE ဝတ်စုံတွေအရှိအသွေးညှပ်လို့တဲ့အတွက်သူတို့ရဲ့ကျန်းမာရေးအတွက်စိတ်မချရဘူးလို့မြို့တော်မက္ကဆီကိုစီးတီးကလမ်းတွေကိုဒီကနေ့ပိတ်ဆို့ဆန္ဒပြခဲ့ကြတဲ့ဒါဇင်နဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။သူနာပြည်သူကလည်းသူ့ရဲ့လုပ်ဖော်ကိုင်မဲ့အတော်များများကိုရိုနာဗိုင်းရပ်စ်ပိုကူးခံရပြီးသေဆုံးနေရတာတောင်ကျန်းမာရေးဝန်ထမ်းတွေကို N95 နှာခေါင်းဆီတွေနဲ့ PPE ဝတ်စုံတွေကိုအချိန်ချင်းပြန်သုံးခိုင်းနေတယ်လို့ပြောပါတယ်။တကယ်ထိရောက်မှုရှိတဲ့ PPE ဝတ်စုံမျိုးကိုကျန်းမာရေးဝန်ထမ်းတွေလိုလားနေတာဖြစ်ပြီးသူတို့ရဲ့လိုအပ်ချက်တွေကိုလည်းတာဝန်ရှိသူတွေကြားစေချင်နေတာပါ။မက္ကဆီကိုကျန်းမာရေးဝန်ထမ်းတွေအနေနဲ့ COVID-19 လူနာတွေကြောင့်အလုပ်ပိုလုံနေရသလိုကြောင်းပြီးလာတဲ့တက္ကသိုလ်ဘွဲ့ရတွေကိုလည်းဆက်ပြီးလေ့ကျင့်ပေးနေရတဲ့အပေါ်မှာလည်းမကြေမနပ်ဖြစ်နေကြတာပါ။တရုတ်ပြည်မှာကြီးမှာအစိုးရတင်ပြထားတဲ့လုံခြုံရေးဥပဒေမူကြမ်းသစ်ဟာဟောင်ကောင်ရဲ့အခြေခံလွတ်လပ်ခွင့်ကိုထိခိုက်မှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောလိုက်ပါတယ်။ပြည်ခဲ့တဲ့သတင်းဘက်ကကျင်းပတဲ့တရုတ်ပြည်သူလွှတ်တော်မှသင်သွင်းခဲ့တဲ့ဒီဥပဒေမူကြမ်းမှာတော့နိုင်ငံတော်လုံခြုံရေးကိုချင်းချောင်းနိုင်တဲ့ခွဲထွက်ရေးနဲ့အဖြစ်အမောင်လှုပ်ရှားမှုတွေအကြမ်းဖက်လုပ်ရတွေကိုကာကွယ်နိုင်လိမ့်မယ်လို့ဖော်ပြထားပါတယ်။လုံခြုံရေးဥပဒေပါပြဋ္ဌာန်းချက်အရဟောင်ကောင်မှာတရုတ်ပြည်မှကြီးရဲ့ထောင်လိုင်းရေးဌာနခွဲတွေကိုလည်းဖွင့်လှစ်ခွင့်ရမှာဖြစ်ပါတယ်။ပရတင်လက်အောက်ကနေတရုတ်နိုင်ငံကို1998ခုနှစ်မှာလွှဲပြောင်းပေးခဲ့တဲ့အချိန်ကစပြီးတော့တနိုင်ငံစနစ်နှစ်ခုမှုနဲ့တစ်စိတ်တစ်ပိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးနဲ့အခြေခံလွတ်လပ်ခွင့်နဲ့ဟာဒီလုံခြုံရေးဥပဒေမူကြမ်းကြောင့်အဆုံးသတ်သွားနိုင်တယ်ဆိုပြီးစီးပွားရေးအုပ်စုတွေနဲ့အနောက်နိုင်ငံတွေကကြေကြေပြန့်ပြစ်တင်ဝေဖန်ထားတာပါ။အုပ်ချုပ်ရေးမှူးကယ်ရီလမ်ကလည်းအဲ့ဒီလိုလွှဲပြောင်းပေးခဲ့တဲ့အချိန်ကစပြီးဟောင်ကောင်ရဲ့လွတ်လပ်စွာပြောင်းဆိုခွင့်လွတ်လပ်စွာစုဝေးဆန္ဒပြခွင့်အပေါ်ထိခိုက်လေမလားဆိုပြီးစိုးရိမ်ခဲ့ကြပေမဲ့အဲ့ဒီစံတန်ဖိုးတွေကိုဆက်ပြီးတော့ထိန်းသိမ်းနိုင်ခဲ့ရဲဆိုတာအကြိမ်ကြိမ်ပြသခဲ့ပါတယ်လို့လည်းသတင်းထောက်တွေကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းငွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
မင်္ဂလာပါရှင်ကျွန်မများတစ်ဆင့်အောင်ပါတရင်းနီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်တိုက်ပွဲကြီးဖြစ်နေတဲ့ရခိုင်ပြည်နယ်တွင်မီလာ16ရက်နေ့ကကြေးရွာတရွာမိရှုဖြစ်စည်းခံရပြီးအိမ်200လောက်မိလောင်ဖြစ်စည်းခဲ့တဲ့ကိစ္စကိုဗလိုက်မှုမရှိဘဲချက်ချင်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့လူခွင့်ရေးဆောင်ကြည့်ရေးဖွဲ့ HRW ကတောင်းဆိုပါတယ်ဂျူဒုကရည်ယူထားတဲ့ပုံတွေအရရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကလည်းကြေးရွာမှာအင်ဂျင်200ဝန်းကျင်မိလောင်ခဲ့တာကိုတွေ့ရှိရတာဖြစ်တယ်လို့ HRW ဖွဲ့ရဲ့မေလ26ရက်နေ့ဆွေးနွေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ကကြေးရွာမိရှုခံရတဲ့အချိန်တွင်မေလ16ရက်နေ့နေ့လယ်2နာရီကညနေ9နာရီလောက်အတွင်းမှာစစ်တပ်ကအဲဒီရွာနာမှာလှုပ်ရှားနေခဲ့ကြောင်းနဲ့စစ်တပ်ရွာထဲဝင်သွားအပီးပစ်ခတ်တံတွေခြံရပြီးတဲ့နောက်မိခိုးတွေထွက်ပေါ်လာတယ်လို့ drone ရင်နှစင်းလဲတွေ့ရတယ်လို့မျက်မြင်တွေကိုကိုးကားပြီးတော့ HRW ကပြောပါရယ်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းကြီးကတော့ပြည်သူလူထုကြားမှာတမရော်ကိုအထင်လွဲမှအောင်လက်ကရွာကိုအေးအေးလက်နဲ့ကိုင်းအဖွဲ့ကတမင်မိရှုခဲ့တာဖြစ်တယ်လို့ VOA ကပြောထားပါရယ်2019ခုနှစ်ဇန်နဝါရီလကစပြီးတမရော်နဲ့ရခိုင်လက်နဲ့ကိုင်းအဖွဲ့အေးအေးတို့အကြားတိုက်ပွဲကြောင့်ရဲသားတွေထိခိုက်သေးဆုံးကြရတယ်လို့အင်ဂျီရွာကြီးတွေလည်းဖြစ်စီခံခဲ့ရတာပါရခိုင်မြောက်ပိုင်းမှာကြေးရွာတွေမိရှုခံခဲ့ရတဲ့ဖြစ်ရမျိုးပေါ်လာတိုင်းတက်မရုံနဲ့အီလက်နဲ့ကိုင်းအဖွဲကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုလေးရှိပါတယ်ရှင်ကာယောကကြောင့်ပြပနိုင်ငံတွေကနေအလုလမဲဖြစ်ပြီးပြန်လာသူ2400လောက်ကိုစောင့်ကြည့်ကာလအပြီးသူတို့နေရအသီးသီးကိုပြန်ပို့ပေးနေတာဖြစ်တဲ့အတွက်ယောဂကုဆတ်မှာဆိုရင်စင်းနဲ့လက်မခံခြင်းဆန္ဒမျိုးကိုမလုပ်ကြဘို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကသက်ဆိုင်ရာဒေသတာဝန်ရှိသူတွေကိုသတိပေးထားပါတယ်ဒီအလုသမားတွေကဖိလစ်ပိုင်ကိုပြီးခဲ့တဲ့လပိုင်းတွေကပြန်ရောက်လာကြတာပါသူတို့ကိုမြို့တော်မနီလာကစီးယုံဟိုတယ်တွေနဲ့တီးခြားပွဲစောင့်ကြည့်သတ်မှတ်ထားတဲ့နေရာတွေမှာသတင်းနှစ်ပတ်ကြာစောင့်ကြည့်ခဲ့တာပါတချို့လဲဗိုင်းရပ်စ်ပိုးရှိမရှိအဖြေကိုတရင်အပတ်အတော်ကြာစောင့်ခဲ့ရပြီးတော့ဗိုင်းရပ်စ်ပိုးမတွေ့သူအလုံးကိုတော့နေရာပြန်ခွင့်ပြုပါတယ်အင်ဒိုနီးရှားမှာတော့လူတွေကိုနှာခေါင်းစည်းတက်ဖို့နဲ့တယောက်နဲ့တယောက်ခခွာခွာနေဖို့တားမြစ်ချက်တွေကိုမလိုက်နိုင်ကြတဲ့အတွက်စစ်တပ်နဲ့လုံခြုံရေးအင်အားရာထောင်ချီချထားပြီးတော့စောင့်ကြည့်ဖို့ဒီကနေ့အမိန့်ထုတ်လိုက်ပါတယ်နိုင်ငံတွင်းယောဂပိုးကူးဆက်သူ 2,300 ကျော်နဲ့တိတ်ဆုံးသူ 1,390 ကျော်ရှိနေပြီးမြဲတားမြစ်ထားတဲ့စီကံတွေကိုလူတွေကမလိုက်နိုင်ကြတာပါအိန္ဒိယမှာတည်အတွင်းယောဂကုသမှုနှုံမြင့်တက်နေတာ9ရက်ဆက်တိုက်ရှိနေပါတယ်။ယောဂကုသသူစုစုပေါင်းက 34,500 ကျော်နဲ့တည်ဆုံးသူ 6,500 ကျော်ရှိပါတယ်။ကုသမှုအတော်များများကမဟာရာစထရာနဲ့ဂူဂျာရတ်ပြည်နယ်တွေမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့မနေ့9နာရီထုတ်ပြန်ထားတဲ့စီးရင်တွေအရကိုဗစ် -19 ရောဂါကူးစက်ခံထားရသူ203ယောက်ရှိပါတယ်။ဆေးကုသမှုခံယူပြီးယောဂါပိုးကင်းစင်လာသူ123ယောက်နဲ့သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။American ဇီဝနည်းပညာကုမ္ပဏီ Novavax ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆီးဒီနှစ်ထဲထုတ်လုပ်နိုင်မှုကြိုးပမ်းတဲ့အနေနဲ့ကာကွယ်ဆီးတစ်မျိုးကိုဩစတြေးလျနိုင်ငံမှာလူတွေနဲ့စတင်ဆန်းသတ်နေပြီဖြစ်ပါတယ်။ကာကွယ်ဆီးဆန်းသတ်မှုပထမအဆင့်အနေနဲ့မိမိဆန္ဒအလျောက်ကာကွယ်ဆီးဆန်းသတ်ခံသူ132ဦးကိုထိုးပေးမှာဖြစ်ပြီးကာကွယ်ဆီးရဲ့ထိရောက်မှုနဲ့လူတွေမှာအန္တရာယ်ရှိမရှိဆိုတာကိုဆန်းသတ်စစ်ဆေးမှာဖြစ်ပါတယ်။အလားအလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆီးအမျိုးပေါင်းတဒါဇင်လောက်ကို Novavax ကကနဦးစမ်းသပ်မှုတွေစတင်လှုပ်ဆောင်နေတာဖြစ်ပါတယ်။လက်တလုံးဩစတြေးလျနိုင်ငံမှာလုပ်နေတဲ့ကာကွယ်ဆေးစမ်းသပ်မှုရလဒ်တွေကိုဇူလိုင်လထဲမှာသိရမှာဖြစ်ပြီးအောင်မြင်မယ်လို့ခန့်မှန်းထားတဲ့အတွက်အဲဒီကာကွယ်ထိုးဆေးတွေကိုတိုးမြင့်ထုတ်လုပ်နေတယ်လို့လည်း American ဇီဝနည်းပညာကုမ္ပဏီ Novavax ကပြောပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သက်ထားတာကိုနိုင်ငံအတော်များများဖြေလျှော့ပေးနေချိန်မှာအာရှတလွှာအဓိကအစုရှယ်ယာဈေးကွက်မှာဒီကနေ့အတက်ပြခဲ့တာတွေ့ရပါတယ်။ဒီကနေ့နောက်ပိုင်းမှာဂျပန် Nikkei ညွန်ကင်းက 2.500 ခန်းနှုန်း၊ဟောင်ကောင် Benchmark ညွန်ကင်းက 2.100 ခန်းနှုန်းမြင့်တက်ခဲ့တာပါ။ Sydney S&P ESX ညွန်ကင်းက 2.900 ခန်းနှုန်း၊ Shanghai ညွန်ကင်းက 3.800 ခန်းနှုန်း၊ Korea KOSPI က 1.600 ခန်းနှုန်းနဲ့ TaiwanTSEC က 1.1 ခန်းနှုန်းအသီးသီးမြင့်ချက်ခဲ့ပါတယ်။အလားတူပဲ American ရင်းနှံစိမ်းတစ်စီးကို 34.49 ဒေါ်လာနဲ့ 3.900 ခန်းနှုန်းတက်ခဲ့ပြီးနိုင်ငံတကာစံသတ်မှတ်ထားတဲ့ Brent ရင်းနှံစိမ်းစီးကတစ်စီးကိုဒေါ်လာ 36.30 နဲ့ 3.300 ခန်းနှုန်းဈေးတက်ခဲ့ပါတယ်။ကြာဆုံးစစ်သည်တွေကိုအောက်မေးပွဲနေ့ Memorial Day ရုံးပိတ်ရက်အပြီးပြန်ဖွင့်မဲ့ American အစုရှယ်ယာကျူယောင်းကျူဝဲဈေးကွက်မှာလည်းအဓိကအစုရှယ်ယာဈေးတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq ညွန်ကိန်းတွေ200ခန်းနှုန်းကျော်အတက်ပြနေတာဖြစ်ပါရဲ့ရှင်။အင်္ဂ ကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
COVID-19 ရောဂါကြောင့်လူမှုစီးပွားရေးကိုကုစားနိုင်ဖို့အတွက်ကောစီးပွားရေးမူဝါဒပြုရင်ပြောင်းလဲနိုင်ဖို့အတွက်ပါဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကနေဂျပန်ယန်30ဘီလီယံချေးယူနိုင်ရေးနဲ့ပတ်သက်လို့လွှတ်တော်မှာအပြန်အလှန်ဆွေးနွေးခဲ့တာတွေကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ဒီကနေ့မေလ26ရက်နေ့ကပြုလုပ်တဲ့ပြောင်းစုလွှတ်တော်မှာတော့ချေးငွေတွေချေးယူနိုင်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်အများစုကထောက်ခံဆွေးနွေးခဲ့ကြပါတယ်။အပြည်သက်ဆုံးဖြတ်ချက်တော့မချရသေးပါဘူး။ချင်းွေရယူရာဟာ COVID-19 ကြောင့်နိုင်ငံတော်နဲ့ပြည်သူတွေအတွက်ကျန်းမာရေးလူမှုရေးစီးပွားရေးဆိုင်ရာထိခိုက်မှုတွေအနည်းဆုံးဖြစ်အောင်လေစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုအမြန်ဆုံးပြန်လည်ရရှိနိုင်ဖို့ဖြစ်တယ်လို့အစိုးရဘက်ကတော့လွှတ်တော်ကိုတင်ပြထားပါတယ်။ COVID-19 ရောဂါကြောင့်ချင်းွေတွေရယူရာမှာလူမှုစီးပွားရေးကိုကုစားနိုင်ဖို့အတွက်ပေါ်စီးပွားရေးမူဝါဒပြုပြင်ပြောင်းလဲနိုင်ဖို့အတွက်ပါပါဝင်နာမှုဒီလိုအချိန်မှာခြေသိမ့်မပေါ်တဲ့ဝန်ကြီးဌာနတွေကိုပြုရင်ပြောင်းလဲဖို့လိုအပ်တယ်လို့တိုက်တွန်းလာသူကတော့ဘကိုးတိုင်းဒေသကြီးမဲစနာနယ်3ကဒေါ်ရွှေရွှေစိန်လက်ပါ
လူမျိုး assessment စမ်းစစ်တစ်ခုခုဆုံးဖြတ်တော့မယ်မူဝါဒတွေချမှတ်တော့မယ်ဆိုရင်တိချာချာစမ်းစစ်တဲ့လုပ်ငန်းအားနည်းပါအဲ့အတွက်လည်းစမ်းဆောင်ရေးအားနည်းမှုတွေရှိပါတယ်ဒီမောင်းနိုင်ငံမြန်မာနိုင်ငံဟာဆိုပြီးအထူးသဖြင့်တည်င်းအချက်လက်ကောက်ယူမှုမှာတိကျမှုမှာအားနည်းတဲ့အတွက်ဒီလိုမျိုးမူဝါဒတွေချမှတ်တဲ့အခါမှာမှန်ကန်တိကျတဲ့အချက်တွေကောက်ယူဦးစားပေးရမှာဖြစ်ပါအကြံပြုချင်တာကတော့ဒီမောင်းနိုင်ငံမှာအခုလိုပြောင်းလဲကာလာချင်းဝင်ယူတဲ့ကိစ္စမှာအရေးကြီးတဲ့ဝန်ကြီးဌာနတွေဖြစ်တဲ့စီဝါကူတန်းဝန်ကြီးဌာန၊ရရစပ်ပြေးဝန်ကြီးဌာနနဲ့ပို့ဆောင်ဆက်သွယ်ဝန်ကြီးဌာနတို့ရဲ့ institutional reform အဖွဲ့အစည်းတွေရဲ့ပြင်ပြောင်းလဲမှုကိုပိုပြီးအရှင်နေနဲ့လိုက်လုံးကြီးတွေဖြစ်အောင်ပြောင်းလဲဖို့အကြံပြုတိုက်တွန်းလိုပါတယ်
သမရဒါလွတ်တော်ကိုယ်စားလှယ်ဗိုလ်မှူးဇော်ဝင်းနိုင်ကတော့ချင်းွေတွေတုံးဆွဲမှုပိုင်းမှာတာဝန်ယူမှုတာဝန်ခံမှုကိုမမေ့ဘူးနဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့အဓိကထားလှုပ်ဆောင်ပေးဖို့တိုက်တွန်းသွားပါတယ်
။ဒါကြောင့်ချင်းွေကိုတုံးဆွဲတဲ့တာဝန်ရှိသူတွေအနေနဲ့ရန်နှုံးပြည်တာဝန်ယူတုံးဆွဲရမှာဖြစ်ပါတယ်။အလွဲတုံးစားလုပ်တဲ့လူအာဂရီလိုက်စားသူတို့ကိုထိထိရောက်ရောက်အရေးယူဖို့လိုအပ်မှာလည်းဖြစ်ပါတယ်။ဒါမှသာလျှင်တာဝန်ယူတာဝန်ခံမှုကိုပြည်သူတစ်ရက်လုံးနားလည်သဘောပေါက်နိုင်မှာဖြစ်ပါတယ်။ယခုချင်းွေကလည်းချေဥဒနဲ့ချင်းွေဖြစ်ပါတယ်။စောင့်ကြည့်မဲ့ monitoring team တွေလည်းမှန်ကန်တဲ့ monitoring ဖြစ်စေလိုပါတယ်။ယခု COVID-19 ကြောင့်စီးပွားရေးထိခိုက်မှုဟာတကမ္ဘာလုံးကအစိုးရများအလုံးကြုံတွေ့နေရတဲ့စီမံခန့်ခွဲမှုဆိုင်ရာအရေးချင်းစစ်ဆေးမှုပွဲဖြစ်ပါတယ်။စီမံခန့်ခွဲသူတွေရဲ့စီမံခန့်ခွဲမှုကောင်းမွန်ရင် COVID-19 ဟာနိုင်ငံခုမျိုးတိုးတက်ဖို့အတွက်အခွင့်အလမ်းတစ်ခုဖြစ်အသုံးချနိုင်မယ်ဆိုရက် CRB ရဲ့ကြီးညာချက်အပေါ်ကိုစိုးစိုးပြီးစီမံခန့်ခွဲမှုညံ့ပြင်းရင်တော့နိုင်ငံကိုစီးပွားရေးနှဝိုင်းအတွင်းပုံနဲ့ဆိုင်စွာနေသွားနိုင်ပါကြောင်းသတိပေးဆွေးနွေးရင်းနဲ့ဒီကုန်းချုပ်ပါတယ
် COVID-19 ရောဂါကြောင့်နိုင်ငံရဲ့ဘတ်ဂျက်လုံးဝကခရိုင်းနှစ်တွေထက်ပိုမိုမြင့်တက်လာတဲ့အတွက်ပေါ့ COVID ကာလအလွန်မှာထိခိုက်လာမဲ့စီးပွားရေးကျန်းမာရေးနဲ့လူမှုရေးပိုင်းတွေတန်လဲကုစားနိုင်ဖို့နိုင်ငံတကာအဖွဲ့တွေဖြစ်တဲ့ IMF နဲ့ JICA တို့ထံကနေချင်းငွေတွေရယူဖို့ပြင်ဆင်ဆောင်ရွက်နေရတာပါချင်းငွေတွေရယူရတဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးမင်းခင်ကတော့
ဒီကဘောကုတိုင်းပြည်ဆိုင်ရာအခြေအနေပုံမှန်တော့ဖြစ်ပြီးရှိတယ်တိုင်းပြည်ကတက်နိုင်လားမတက်နိုင်လားတာဖြစ်နောက်တစ်ချက်ကဒီချိုးရဲ့ပြည်တော်မှုပေါ့နော်ဒီချိုးရဲ့ဂိုင်းရိုင်းရဲ့ပြဝိုက်ပြီးတော့နော်အားနဲ့ဖြစ်ပြီးဟာဘယ်လောက်ဒီချိုးကိုထိုက်တယ်လဲဒီပြည်ချောကြဖြစ်ဖြစ်တစ်ဆက်ထားရမျိုးဖြစ်ဖို့လိုတာပေါ့နောက်တစ်ခုကတော့ဒီချိုးကိုလည်းနည်းနည်းပြန်ပြီးတော့ပြည့်စက်နိုင်မှုပေါ့နော်ဟိုကလပ်စတော့ဘာလို့ဒီပြည်ရမှာတော့ဟိုဒါနဲ့တက်ကြပြီးတော့တွက်ချက်ချိန်ဆပါလိမ့်ရှိတာပေါ့နော်အဲတော့အဲ့ဒီသမိကတက်ချက်ချိန်ဆထားပြီးတော့ဟိုလားရှင်းတော်လေးနေရာမျိုးမှာဟိုအများကြီးများလေအောင်ရောပုံလုံးလေးလေးပေါ့ဝင်းသားတင်သားဟိုတော်ဘူးလေလို့ပါပေါ့
နိုင်ငံရဲ့ဘတ်ဂျက်လုံွေဖြည့်ဆည်းနိုင်ဖို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMFC ကနေအမေရိကန်ဒေါ်လာတန်း80ချေးဖို့နဲ့ကိုဗစ်ကာလအတွင်းပိုကူဆက်မှုအလျင်မြန်ကာကွယ်နိုင်ရေးအတွက်ကမ္ဘာ့ဘဏ်ကနေအမေရိကန်ဒေါ်လာတန်း90ချေးယူဖို့လိုကူလွှတ်တော်ဘက်ကအတည်ပြုထားပြီးဖြစ်ပါရဲ့ရှင်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားပါရဲ့ရှင်
။ COVID-19 အရေးပေါ်ကာလအတွင်းရန်ကုန်တိုင်းအစိုးရရဲ့မေလ24ရက်နေ့လောက်တဲ့ဘာသာရေးအခမ်းအနားတစ်ခုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနိုင်ငံရေးအသံဝိုင်းတွေကြားဝေဖန်ပြောဆိုနေကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထုံးပါရှင်ဥပကုတ္တမထေမြတ်ဖောင်တော်ရေချပူဇော်ပွဲအခမ်းအနားတစ်ခုကိုဘုဒ္ဓထောင်စိတ်ကမ်းမှာမေလ24ရက်နေ့ကရန်ကုန်တိုင်းအစိုးရအဖွဲ့ကဦးဆောင်ပြီးကျင်းပခဲ့တာဟာ COVID-19 ကပ်ရောဂါကာကွယ်တားဆီးရေးအတွက်ချမှတ်ထားတဲ့ဥပဒေစည်းမျဉ်းတွေနဲ့မညီဘူးလို့ထောက်ပြဝေဖန်နေကြတာပါ လက်ရှိအဖြစ်တိုင်းငံလုံးအတွက်ထုတ်ထားတဲ့ကန့်သတ်မိန့်တွေကိုမေလ30ရက်နေ့အထိတက်တန်းတိုးထားသလိုဒီသင်္ဍရအစိုးရတွေကတိကျထပ်ထုတ်တဲ့အမိန့်တွေကလည်းအကန့်အသတ်မရှိတည်ဆဲဖြစ်ပါတယ်အထူးသဖြင့်လူစုလူဝေးနဲ့အခမ်းအနားတွေလှုပ်ရှားမှုတွေမဆောင်ရွက်ရဘူးဆိုတာပါဝင်ပါတယ် COVID-19 ကပ်ရောဂါကာလရောဂါပိုးကူးစက်မှုတွေကိုတားဆီးနိုင်ဖို့အတွက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနနဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘဟုကော်မတီတို့ကလူတိုင်းလိုက်နာချရမယ်ညွှန်ကြားချက်တွေထုတ်ပြန်ထားတဲ့အချိန်မှာရန်ကုန်တိုင်းအစိုးရအဖွဲ့ကကျင်းပတဲ့ဒီဘာသာရေးပွဲမျိုးမဖြစ်သင့်ဘူးလို့ရန်ကုန်တိုင်းဖက်တော်အမတ်ဦးကျော်စရာကဝေဖန်ပါတယ
်။ရန်တိုင်းဒေသကြီးသူ့အဖွဲ့အနေနဲ့ကဒီလိုလူစုလူဝေးလှုပ်ပြီးတော့ဒီအခမ်းအနားပေါ့ဗျာအခမ်းအနားကြီးလှုပ်တာလည်းညှင်းလို့မရပါဘူးဒါကဓာတ်ပုံထောက်ထားရည်တက်နေပြီလေ။ဒါကြီးကမဖြစ်ခဲ့ပါဘူး။အခုဝန်ကြီးချုပ်ကရှင်းပြတယ်ဒါဟာသူအနေနဲ့ဒါကိုအခမ်းအနားမဟုတ်ပါဘူးသူဒီညှင်းဆိုရယ်ပေါ့နော်အခမ်းအနားမဟုတ်ပါဘူးလို့ညှင်းဆိုရင်ဘယ်ပို့ပြီးတော့မှားသွားပြီကျွန်တော်အနေရောသူရှင်းတဲ့အခါမှာပို့စီလူလို့ကြောင်းလုံးသူ့ဆေးအတွက်ကြောင့်လေးဆိုတယ်လို့ပဲအဲ့ဒီမှာသူ့နောက်ကအစိုးရအဖွဲ့ဝန်ကြီးတွေတချို့ပါတယ်မြို့တော်ဝန်ပါတယ်အဲကျွန်တော်ပြောချင်တာကထောက်ပြချင်တာကရောင်းတိုင်းဒီသာကြီးဥပဒေချုပ်ကိုယ်တိုင်ပါနေတယ်ဥပဒေချုပ်ကအစိုးရအဖွဲ့ကိုဥပဒေနဲ့နီလာမှန်ကအောင်အကြံဉာဏ်များပြရမှာဥပဒေနဲ့မှန်မှန်နဲ့လုပ်ရများဆိုလေသူကထောက်ပြပြောဆိုရမှာကိုဥပဒေချုပ်ကြီးကိုယ်တိုင်ပါနေတော့ကျွန်တော်တို့ရောင်းတိုင်းဒီသာကြီးလွတ်တော်ကိုယ်တိုင်တယောက်အနေနဲ့လည်းကျွန်တော်တို့တင်ပြလိုက်တာပါပဲ
ပြည်သူ့ရှစ်ဆောင်ပါတီဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာတတ်သက်ခိုင်ကတော့ရန်ကုန်တိုင်းအစိုးရအနေနဲ့ကိုယ်ချမှတ်ထားတဲ့စီရင်ဥပဒေတွေကိုလေးစားသင့်တယ်လို့ထောက်ပြပါဗျ
။ဟိုအစိုးရပြည့်ကဥပဒေလိုက်နာမယ်။ဟိုပြည်သူလူထုကိုလိုက်နာအောင်ပြောထားတယ်။ပြောထားပြီးပြည်သူလူထုမလိုက်နာတာကြတော့အရေးယူထားတယ်ပြစ်ဒဏ်ပေးထားတယ်လေ။ကိုယ်ကိုယ်တိုင်လည်းလိုက်နာဖို့လိုအပ်တာပေါ့နော်။အဲဒါအစိုးရဒီကိုချထားတဲ့ဥပဒေကိုကိုထုတ်ပြန်ထားတဲ့ဥပဒေကိုကိုချိုးဖောက်တာအဲဘာလုပ်တဲ့လဲပေါ့နော်အဲအဲ့ဒါအဲဟိုမေးခွန်းတစ်ခုဖြစ်တာပေါ့ရှေ့
အခုလိုဖြစ်ရအတွက်ဥပဒေအတိုင်းဖြစ်တဲ့နယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများကုညီဆောက်ရှောက်ရေးအတင်းအတွင်းမှုဥတိတ်နိုင်ကသုံးသက်ချက်ပေးပါတယ
်လူစုလူဝေးလုံးစုံလုံးရှိရင်တော့ဘယ်လိုပဲဖြစ်ဖြစ်ဒါချိုးဖောက်တာပဲလေဆိုတော့ဟိုထုတ်ပြန်တာကအစိုးရထုတ်ပြန်တယ်ဆိုတော့ဒီအစိုးရအဖွဲ့ကလိုက်နာမှုမရှိဘူးဆိုလို့ရှိရင်လည်းဒါကအာဒီဥပဒေကြောင့်ရတော့ဒါကဖောက်ခဲ့တယ်လို့ပြောလို့ရမှာပါအမှန်ပဲလေဒီနေ့မနေ့လာမသိဘူးဒီရန်ကုန်တိုင်းဝန်ကြီးချုပ်ကနေပြီးတော့ပြန်ဖြေရှင်းလာတာလေးလည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကတော့ဥပဒေအတိုင်းပဲသွားကြလိမ့်မယ်ထင်ပါတယ
်ဗုဒ္ဓထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကတော့ဥပဒေအရတပြင်းညီတည်းမရှိဘူးဆိုတဲ့အခြေအနေကိုပြနေတာလို့ဝေဖန်ပြောဆိုပါတယ
်ဟိုလူရကစီကားနေရသေးရပေါ့နော်ကျွန်တော်ဥပဒေရဲ့အထက်မှာရောက်နေလို့ပေါ့နော်ဥပဒေချိုးပေါက်တယ်ဆိုတော့ဥပဒေကနော်ဟိုပြည်သူအတွက်ပဲချိုးပြန်ထားတဲ့ဥပဒေပေါ့ဥပဒေတော့ထုတ်တယ်ဒါလေးဒီပြည်သူအတွက်ကိုယ်အတွက်အုပ်ချုပ်သူအတွက်မပါဘူးဆိုတဲ့သဘောမှတက်ရမှာပေါ့ဒါဆိုတော့ဟိုပေါ့ဒါလက်ရှိပါအလုံးတည်းနေမရှိဘူးဆိုတဲ့သဘောတက်ရတာပေါ့
ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့လှုပ်ဆောင်မှုကဥပဒေကိုချိုးဖောက်ရရောက်တယ်ဆိုပေမဲ့အရင်ကကုသရောဂါများကာကွယ်နိုင်ရင်ဥပဒေနဲ့အရေးယူခဲ့တဲ့အမှုတွေနဲ့ထပ်တူမကျနိုင်ဘူးလို့တရားလွှတ်တော်ရှင်နေဦးကြည်မင်းကဝေဖန်ပါတယ်။အ
ဲဥပဒေကိုတော့အဲ9ရောက်တယ်မို့မစုပါပွဲလန်းနေမလုပ်ရဆိုတဲ့ဟာကိုတော့ညှိတယ်။ဥပဒေနဲ့ညှိတယ်အဲ့ဒါတော့နော်။ဥပဒေလည်းပဲမတူဘူးတစ်ခုနဲ့တစ်ခုကတော့ထပ်တူမတူတာရတော့ရှိတာပေါ့နော်။ဥပဒေဒေးဗစ်လားလို့ဆိုလို့ရှိရင်သူတရားဟောတယ်လူစုလူဝေးမလုပ်ပါဘူးလို့မလုပ်ရဘူးလို့ပြောနေကြတယ်ကသူကလုပ်တယ်လုပ်တော့ရောဟာတွေပြန်ကုန်တယ်ပေါ့နော်အဲ့တော့သူ့ကိုချက်ချင်းတက်ခါတယ်သက်ဆိုင်ရာအုပ်ချုပ်မှုကနေအမှုပွင့်လိုက်တယ်အဲပုံမှန်25တယ်ပေါ့နော်အဲ့ဒီအမှုက1300လောက်ကျနေတယ်ဇာပုံစံတစ်မျိုးပေါ့အဲ့ဒီပုံစံနဲ့တော့ဟိုကပြိုးမင်းသိနေရတော့တိုက်ရိုက်တော့တိုက်ရိုက်တော့ဖတ်တူမကြဘူးပေါ့နော်တမှုနဲ့တမှုကတော့ဖတ်တူတော့မကြဘူးဘုရားလည်းပဲသူကတော့ကတော့လူမောင်းတဲ့ပိုးမစုရဆိုတဲ့ဥစ္စာတော့ချိုးပေါက်ရရောက်တယ်လို့ဆရာတို့ကတော့အဲ့လိုပဲညင်ပါတယ်ဥစ္စာ
လူစုလူဝင်းနဲ့ဘာသာရေးအခမ်းအနားလုပ်ခဲ့တဲ့ခရီးယန်တရားဟောဆရာဒေးဗစ်လာကိုအကြီးယူခဲ့တဲ့အပေါ်တီဗီရန်ကုန်တိုင်းအစိုးရကအခုလုပ်တဲ့ဘာသာရေးအခမ်းအနားကိုအများပြည်သူကြားမှာရောနိုင်ငံရေးအတိုင်းအဝန်ကြားမှာပါဝေဖန်ပြောဆိုနေကြတာပါဒါနဲ့ပတ်သက်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရန်ကုန်တိုင်းအမတ်တွေကိုဆက်သွယ်မေးမြန်းမယ်ဖြေကြားလိုခြင်းမရှိဘူးလို့တုံ့ပြန်ကြပါတယ်တချို့ကတော့မီဒီယာကိုမှတ်ချက်တစုံတရာပြောလိုက်လို့ရန်ကုန်တိုင်းအစိုးရဒါမှမဟုတ်ပါတီဖက်ကပြန်လည်အရေးယူလာမှာကိုစိုးရိမ်နေပုံရှားပါတယ်။ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းမိမယ်လို့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။ကျွန်မအင်တာနက်ထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တရုတ်နိုင်ငံထုတ်ဖောက်ပြီးသုံးပစ္စည်းတွေတင်လာတဲ့ကုန်ကားတစ်စီးကိုမူဆယ်ကုန်သွယ်ရေးဆောင်မှာမနေ့ကနေ့လယ်ပိုင်းကဖမ်းမိပြီးဒီနေ့လယ်ပိုင်းမူဆယ်မှာလက်လုံမိုင်းနှလုံးပေါက်ခွဲခဲ့တယ်ဆိုတဲ့သတင်းကိုကျင်းဆက်ပေးပါပါ။ကျွန်တော်ကတော့ဇော်ထက်ပါ။ဒီတိုနီတာဖောက်ခွဲသုံးပစ္စည်းအရေအတွက်တသိန်းနီးပါးကိုမူဆယ်မြို့မန်ဝင်းနယ်စပ်ကိန်းသားရထားရဲ့ကုန်ကားတစ်စီးပေါ်မှာမနေ့ကနေ့လယ်ပိုင်းကဖမ်းဆီးမိပြီးစစ်ဆေးမှုတွေမပြီးသေးဘူးလို့မူဆယ်မြို့အုပ်ချုပ်ရေးတောင်ရှိသူတွေကပြောပါတယ်။ရင်မောင်းကမြန်မာလူမျိုးဖြစ်ပါတယ်။တရုတ်နိုင်ငံကျေကောင်ကနေမန်ဝင်းဂိတ်ကြားမောင်းပူဖို့တရုတ်ကုန်သည်အဖွဲ့တွေကရွေးချယ်ထားတဲ့ရင်မောင်းအယောက်20တဲကတဦးဖြစ်တယ်လို့မူဆယ်ခရိုင်အုပ်ချုပ်ရေးလက်ထောက်ညင်ကြားရေးမှူးဦးမောင်မောင်တန်းကပြောပါတယ်။
ဒီတော့ဟိုသူတို့မောင်းပေးတဲ့ရေမောင်းကတော့မြန်မာလူမျိုးပဲလေ။ဒါပေမဲ့တရုတ်ကရွေးထားတဲ့ပြုတ်ကုန်းတဲ့ရေမောင်းပေါ့။ဩအမှုကင်းအသေးစိတ်ကတော့ရဲနေမှရတယ်ဗျ။
ပြည်တွင်းမှာဥပဒေအရကန့်သတ်ထားတဲ့ပစ္စည်းတွေဖြစ်လို့တရားမဝင်တည်ဆောင်ခိုင်းတဲ့သူကိုမူဆယ်မျိုးမှရဲစခန်းမှာအမှုဖွင့်ထားပါဗျ။ဝယ်ယူရတဲ့သူတွေကိုမဖမ်းမိသေးဘူးလို့မူဆယ်မျိုးနယ်ရဲတပ်ဖွဲ့ကပြောပါဗျ။ဒီနေ့နေ့လယ်ပိုင်းလဲမူဆယ်မန်ဝိုင်းနာမှာလက်လုံမိုင်းနှလုံးပေါက်ခွဲခဲ့ကြောင်းမူဆယ်ရဲတပ်ဖွဲ့မူဦးအောင်ကျော်ကပြောပါတယ
်။ဟုတ်တယ်ကွာအခုကျွန်တော်တကယ်အလုံးလာနေကျွန်တော်ဘုံခွဲလို့ကွာဒီဘက်မှာလေလက်လုံမိုင်းခွဲလို့ဘုံလုံးဆောင်နေတယ်နော်
။မေလ15ရက်ကနေ25ရက်အတွင်းမှာမူဆယ်တဝိုက်လက်နက်20ကျော်ဖမ်းမိပြီးမွေးရစေဝါးကြီးလည်းဖမ်းမိထားလို့အခုလိုပေါက်ခွဲမှုဖြစ်တဲ့ကိစ္စတွေဟာဆက်နွယ်မှုရှိနိုင်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်။
အဲ့ရက်ကောက်ပိုင်းဒီပေါ်မှာပဲဆွဲတယ်ဒီကတည်းကရရှိမှုရှိပါဘူးသူကအတန်ပိုင်းသဘောမျိုးပါပဲအဲ plus 8 8ထဲမှာဒီဟန်ပြောနေစီတိုနီတာတွေနဲ့ထည့်ပြီးတော့ဆွဲတယ်လို့လည်းကျွန်တော်ပထမစီပရှိတယ်လည်းသိရပါတယ်အဲ့ရှိမှလည်းကျွန်တော်တို့ဦးတယ်ပါ105မိုင်ချေတော့ကံကျန်တဲ့လာရမျိုးကနေစလုံးပိုင်းပုံစံမျိုးချသွားတယ်လို့ခေအနေနဲ့ပြသကြတာမျိုးရှိပါတယ်
ဒီတိုနေတာစနက်တန်တွေကိုဖောက်ခွဲရေးပစ္စည်းမိုင်းစတာရီမှာအသုံးပြုရမှုတတ်ထုမိုင်းလုပ်ငန်းတွေမှာလည်းအများအပြားအသုံးပြုရတာရှိပါတယ်ဒါပေမဲ့အခုပစ္စည်းတွေကိုဘလို့ရည်ရွယ်ချက်နဲ့တည်ဆောင်ခဲ့ရဆိုရဲအသေးစိတ်ကိုတော့တောင်းရှိသူတွေကစုံစမ်းနေစေရှိပါတယ်ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပြဖို့ထားတာပ
ါကိုဗစ်ကံရောဂါကာလမှာပြည်ရင်းကိုနယ်စပ်ဂိတ်တွေကနေတဆင်အလုံးရင်းနဲ့ပြန်ဝင်လာကြတယ်ပြည်ပရောက်အခြေခံလုပ်သားတွေအတွက်ပြည်ရင်းမှာဘလို့အလောက်ကန်အခွင့်အလမ်းတွေဖန်တီးပေးနိုင်မလဲ VOE ကစုံစမ်းမေးမြန်းထားပါတယ်အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ထိုင်းနိုင်ငံတို့ကိုရောက်ရှိနေတဲ့အခြေခံရွှေ့ပြောင်းလုပ်သမားတွေဟာကိုဗစ်ကံရောဂါဖြစ်နေချိန်သူတို့ရဲ့လုပ်ငန်းခွင်တွေပိတ်သိမ်းတဲ့အခြေအနေနဲ့ကြုံရသလိုသက်ဆိုင်ရာနိုင်ငံကအာဏာပိုင်တွေရဲ့စီမံစည်းကမ်းတွေကြောင့်ပြည်ရင်းကိုပြန်လည်ဝင်ရောက်လာသူတွေပါအဲ့ဒီလိုပြန်ဝင်လာသူတွေကိုနေဆက်ဂိတ်တွေကနေတဆင့်လိုအပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေကိုကျန်းမာရေးဝန်ကြီးဌာနနဲ့အတူအာဏာပိုင်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ပြီးမှသူတို့ရဲ့ဒေသအသီးသီးကိုပြန်လည်ပို့ဆောင်ပေးတာပါစားတောက်နေထိုင်ရင်းနဲ့အလုပ်ကံအခွင့်အလမ်းအခက်အခဲတွေကြောင့်တစ်ဖက်နိုင်ငံကိုထွက်ခွာသွားတဲ့သူတွေပြန်လည်ဝင်ရောက်လာတဲ့အခြေအနေမှာသူတို့ကိုအလုပ်ပေးဖို့အတွက်သက်ဆိုင်ရာဒေသအစိုးရတွေကလည်းစီစဉ်နေတယ်လို့သိရပါဗျ။စကိုင်းတိုင်းမှာတော့ထိုင်းနိုင်ငံကနေပြန်ဝင်လာသူ 8,000 ကျော်နဲ့တရုတ်ဘက်ကနေပြန်ဝင်လာသူ 9,000 ကျော်အထိရှိနေပြီးနောက်ထပ်ပြန်ဝင်လာဖို့စီရင်ပေးထားတဲ့ပြည်တော်ပြန်ဟာ 6,000 ကျော်အထိရှိနေသေးတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရင်းအမြစ်ဝန်ကြီးဦးမိုးကျော်သူကပြောပါဗျ။စီရင်ပေးထားသူအလုံးပြန်လည်ရောက်ရှိလာရင်တချို့ကိုအလုပ်ပေးနိုင်ဖို့စီစဉ်နေတဲ့အကြောင်းကိုဦးမိုးကျော်သူကအခုလိုပြောပါဗျ။
ခုစကိုင်းတိုင်းတွေမှာမျိုးစဘာဆိုင်ရီကလည်းရှိတယ်အဲမျိုးစဘာဆိုင်ရီကတွေကကျွန်တော်တို့တိုင်းဒေသကြီးအစိုးရကစီမံခန့်ခွဲနေတဲ့နေရာမျိုးတွေပေါ့အဲအဲ့လိုနေရာတွေမှာသူတို့ဆိုင်ပွဲမှာကြွန့်ကျင်ခဲ့တဲ့လူတွေပါလာရင်မျိုးစဘာထုတ်လုပ်ရေးလုပ်ငန်းတွေမှာသူတို့ကိုနေရာပေးပြီးတော့မှအလုပ်ပေးနိုင်မှုအတွက်တော့စီစဉ်နေတယ်စီစဉ်နေဆိုစီစဉ်တော့မဲ့ရှိတယ်ဘယ်လိုလုပ်မယ်ဆိုတော့ကာကနာနာကျွန်တော်တို့ဘယ်လည်းမဆွဲရသေးဘူး
တရုတ်နိုင်ငံဘက်တွားရောက်အလုပ်လုပ်ကင်သူများရဲ့ကချင်ပြည်နယ်မှာလဲဧပြီလ16ရက်နေ့ကစပြီးမနေ့ကအထိပြန်ဝင်လာသူဥယေဟာ9000နီးပါးအထိရှိထားတယ်လို့သိရပါတယ်ဒါဟာကမ်ပိုင်တီနဲ့ဘယ်ချက်ကိတ်တွေကနေတဆင့်ပြန်ဝင်လာသူတွေပါခုနှစ်ရက်ကနေထွက်ခွာအလုပ်လုပ်ကင်သူတွေတောင်ကနန်းနီးပါးပြန်လည်ဝင်ရောက်လာပေမဲ့သူတို့အတွက်အလုပ်ကင်အခွင့်အလမ်းကတော့ပြည်ရင်းမှာရှာပါနေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့လူစွာအရင်းအမြစ်ဝန်ကြီးဦးစောဝင်းကပြောပါတယ
်ကျွန်တော်တို့ပြည်နယ်ကတော့ဟိုတမားပညာသာတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖက်ကန့်လူမျိုးတွေနေရာမျိုးမှာကြောင်းမြင့်ထွက်တဲ့ tenang belu meyama, pengen terdeh suro. Tu tepian lo, di bianca lo tu hari, terusnya mudah di di. Tambah wad yang sada wama, mikro bi juga yang sada be, lo tu hari niade dua. Di ni hari be tu boh melu, jenar ho yusa balai ya. Kulesi ni tan time me, jenar rupi ni dua ma, jenar nengan dua ma, lo kain kuenlan ni di te bobi o mepan di be nai di usui no.
ตัวเราอยู่ที่อันนี้อยู่อย่างเนี้ยเปลี่ยนตัวผู้มีอาบาร์เลยจ้ะตอนนี้ได้ยังด้วยมาแล้วเนี่ยเปลี่ยนแล้วตัวมีอาสุก้าตัวเราโลกอันนี้เลยสยองโลกอยู่ในปีท้าจีขณะเปลี่ยนแล้วตัวผู้ตาพี่บีโร่เชนีรีเปลี่ยนงานตัวเองมีอาสุก้าทั้งแบบกูเปลี่ยนตัวจ้าไม่รู้ที่อาบาร์เลยแต่เมื่อตอนนี้ได้ยังลงเนี่ยเลยอาศัยอยู่ลงเงาแบบทุ่งซาไปบีโร่ลูกจ้าเลยไอ้ดอกยี่ลงเงาคุยเที่ยวเมื่อสุดเลยไปโอ้ชิบาร์เ
ဒီလိုအလုပ်ကြရောအများကြီးထိခိုက်ပြီးတော့ဖြစ်နေကြတဲ့အနေထားပါဒါပေမဲ့ဒါကတော့ဟိုကဘာနဲ့ချီပြီးဖြစ်လာတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ဒီအလုပ်လည်းဖြတ်ကျော်ရမှာပဲလေ
ဒါကတော့တနင်္လာရီတိုင်းအစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရေးအမြင့်ဝင်ကြီးဦးကျော်မင်းပြောသွားတာဖြစ်ပါတယ်ပြည်ပလုပ်သားတွေအလုံးအင်းနဲ့ပြန်လည်ဝင်ရောက်နေတဲ့နေဆက်တွေတာကပြည်နယ်တွေမှာ ဘိုးအဆင့်ရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအခွဲတွေကိုဆေးလုပ်ပြီးကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုကြီးကြပ်နေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ပြည်တော်ပြန်ရွေးရောဂါကင်းရှင်းမှုကျန်းမာရေးစစ်ဆေးပြီးအသွာလာကန့်သတ်တာတွေကိုသက်ဆိုင်ရာဒေသအလိုက်စီစဉ်ဆောင်ရွက်နေပေမဲ့ကိုဗစ်ကာလအတွင်းမှာသူတို့တွေရဲ့အလ
Yonga, Ninai Bemurine, Mila Nasani and Igani, Mesa Miauri, Dranine, Janako Tong, Lizetigani, Nia Janaduriha, Lira Nibashi Dami Tabare, Covid 90, Yevo Kalama, Name Chatanguini Pepin Haji, Yamatoya Mini Topian Haji Mare, Alula Machinidan, Yamanang and Darigu, Mila Nasani and Yaga Sabi, Niago Pianwe Bigabare, Dita Didigani, Pianani Dare, Yamalu Tamariha, Tiny and
นั่นแหละเนี่ยซวยอะไรซีซั่นท้าได้ก็ได้แต่มากมีมีซีซั่นนี้เนี่ยบ่เปลี่ยนลานี่จ้ะล่ะหมูนี่สิอี้ตั๋วก็ปูมะลานี่จ้ะกินกินเนี่ยเหมี่ยวรีขยายอุ้จุเยหมูอู้ติจองอ่ะเปล่าบาเลยคือว่าตะปันจินะเนี่ยล่ะได้กว่าแล้วโหเลี้ยง
26
ဒါဆက်တော့ရင်းနေပို့စားဝေလို့ဆိုဒါဆက်တော့ရင်းနေက၄၀ကျော်ကိုကတရား၄၀ဟုတ်ကဲ့၄၀ပြီးခဲ့တဲ့ခေါက်ကတရား80ရှိအောင်လောက်ဖောက်ရှိပြီခင်ဗျာကဘာလက်ခီးသွားတယ်အများဆုံးလာနေကြတဲ့ထိုင်းတောင်ပိုင်းကအလို့သမားတွေကတော့အများဆုံးအလို့လက်မဲ့ဖြစ်နေကြပြီးနေရက်ပြန်ဖို့ကလွယ်လို့ရွေးချယ်စရာလမ်းမရှိဖြစ်နေကြတာပါဒီထဲကသူတို့နေရက်တွေနဲ့အနည်းဆုံးဖြစ်တဲ့ထိုင်းမြန်မာနေဆက်
မဲဆောက်မြောက်ရီလမ်းကနေပြန်ဖို့အတွက်သူတို့အစီအစဉ်နေနဲ့ကားတွေငါးပြီးပြန်လာနေကြသူတွေလည်းရှိနေတာပါသူတို့လည်းထောက်ခံစာတွေယူပြီးနေမီအာနာပိုင်နေနဲ့ညှိနှိုင်းပြီးပြန်လာနေကြကြောင်းမဲဆောက်မြို့ရောင်ကျူးလို့တမားဖွဲ့ရဲ့ရုံးတာဝန်ကဦးမိုးကျော်ကလည်းအခုလိုပြောပါတယ်တန်ရုံးကတော့စာတင်ရတယ်စာတင်ပြီးမှစီးထောက်ခံစာတွေလုပ်ပြီးဆိုကြတော့ကံငါးပြီးတော့မှဆင်းလာတာစီးထောက်ခံစာပါတယ်ပြီ
ไอ้กูแล้วผู้ส่งเนี่ยตั้งแต่ทาร์เรียนนี่เนี่ยแต่ไทยไม่กล้าในที่ใช้ทาร์เรียครับไทยจะรอตั้งแข่งอ่ะผมมาตั้งแข่งอ่ะยูไบหูชาร์จเนี่ยยูไบแล้วชีเลเดสูบัสชีเลเดสูไอ้การเนี่ยทั่วลานเลยตัวเบ้เช่ายาวคนยาวอุตส่าห์ในการเรียนเนี่ยแล้วคุณกูไปการละมาเราตู้ตั้งแต่ทาร์เรียนคนยาวก็อันยาวลงไปจะรอจี้อะไรก็
အခုဆိုရင်မြန်မာလူသမားတွေဟာအလုံးလက်မဲ့တွေဖြစ်နေတာတွေကြောင့်နေရက်ကိုတောင်းတဲ့ချီပြီးပြန်လာနေကြတာပါမြန်မာအစိုးရဘက်ကတော့ထိုင်းနိုင်ငံဘက်ကနေပြန်ဝင်လာတဲ့မြန်မာနိုင်ငံသားအားလုံးကိုကိုဗစ်ရောဂါပိုးစစ်ဆေးမှုတွေလုပ်ပေးနေပြီးလက်ရှိစစ်ဆေးပြီးတော့တော့ရောဂါပိုးတွေ့ရှိသူမရှိသေးဘူးလို့ဆိုပါတယ်ပြန်လာတဲ့သူတွေကိုတော့ကရင်ပြည်နယ်နဲ့သက်ဆိုင်ရာတိုင်းဒေသကြီးတွေကစောင့်ကြည့်ရေးစင်တာတွေမှာထားပြီးကျန်းမာရေးစောင့်ကြည့်မှုတွေဆက်လုပ်နေပါတယ်ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသန်းခန့်မနည်းအလုပ်လုပ်ကင်နေကြတာဖြစ်ပြီးအခုကိုဗစ်ဖြစ်ပြီးနေရက်ပြောင်းမဲ့သူတွေဟာသင်္ကန်းလောက်ရှိနိုင်တယ်ဆိုပြီးမြန်မာလူသမားရေးလှုပ်ဆောင်နေသူတွေကခံမှန်းနေကြပါတယ်ကျမမအေးမှာထိုင်းနိုင်ငံနေဆက်ကနေသတင်းပေးပို့နေတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ကမ္ဘာတော်မှာ coronavirus ကူးစက်သူ 5,300 သိန်းကျော်လာပြီးဒီ virus ပိုးကြောင့် 3,300 ခွဲကျော်သေဆုံးခဲ့ပါတယ်။ American ပြည်ထောင်စုကတော့ရောဂါကူးစက်မှုအများဆုံးကြုံရတဲ့နိုင်ငံပါ။တိုင်းပြည်တွင်စီးပွားရေးလုပ်ငန်းတွေဝိပစ်ဆူတောင်းမှုဖျားကြောင်းတွေပြန်ဖွင့်ပြီးလူတွေရဲ့လူမှုဘဝပုံမှန်ပြန်သွားလာနိုင်ဖို့ကြိုးစားနေချိန်မှာယောဂကူးစက်မှုတန်းအဆိုအဝါဆုံးလို့သတ်မှတ်ရမယ့်အခြေအနေကိုရင်ဆိုင်နေရပါလေ။ Gain for a Walk ရဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်သိန်းထိုင်ဦးပါ။ကောလာခွင့်ကန့်သက်ချက်တွေချော့ချလာတဲ့အတွက်အမေရိကန်ပြည်ထောင်စုတဝန်းနေရာတော်တော်များများကမ်းခြေတွေမှာပြီးခဲ့တဲ့သတင်းပတ်ကွန်ကဒါရောက်လည်ပတ်သူတွေပြည့်နေခဲ့ပါလေ။အိမ်ယူရောကိုရိုနာဗိုင်းရပ်စ်တပ်ဖြတ်ရေးအဖြစ်ကဒေါက်တာဒီဘိုရာဘတ်စ်ကရောအမေရိကန်ပြည်ထောင်စုရဲ့အောင်မြင်ပွဲနဲ့သတင်းပတ်ကိုပုံမှန်သွားလာနေကြတဲ့အတွက်ယောဂကူးစက်မှုဆိုရင်လည်းအကြောင်းအခုလိုသတိပေးပါလေ
You don't know who's infected and so we really want to be clear all the time that social distancing is absolutely critical.
ဒါကြောင့်လည်းလူတွေတယောက်နဲ့တယောက်ခတ်ခွာခွာနေဖို့ကတိတ်ကိုအရေးကြီးပါတယ်။အပြင်ကိုမဖြစ်မနေထွက်ရမယ်။လူမှုရေးအရခတ်ခွာခွာနေလို့မရဘူးဆိုရင်လည်းနှာခေါင်းစည်းကိုတော့မဖြစ်မနေတတ်ထားပါ
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်သတိနီးပါးရှိလာပါလေ။ဒီလိုသေဆုံးမှုအများဆုံးဆိုးဝါးဆုံးအခြေအနေသတ်မှတ်ရမယ့်အနေအထားမှာသမ္မတဒေါ်နယ်ထရန့်ကဖျားချောင်းတွေပြန်ဖွင့်မှုညင်ညာခဲ့တာပါ
။ Today I'm identifying houses of worship.
ဘုရားရှင်တောင်းတဲ့နေရာတွေဖြစ်တဲ့ဖျားချောင်းတွေ၊ဂျူးဖျားချောင်းတွေ၊ဗလီတွေကိုမဖြစ်မနေဖွင့်လိုက်ရမယ့်နေရာတွေအဖြစ်ကျွန်တော်ဒီနေ့သတ်မှတ်လိုက်ပါတယ
်။သမ္မတထရန့်ရဲ့ဒီလိုညင်ညာချက်ကိုကယ်လီဖိုးနီးယားပြည်နယ်ဖွန်တာနာက Water of Life ရာချောင်းသင်းကိုဆရာတော်ဒန်ကာရိုကကြိုဆိုပါတယ
် We don't want to break the law. We're prepared to go ahead no matter what President Trump had said.
သူတို့ကဥပဒေကိုချိုးဖောက်ချင်တာ။သမရဘာပဲပြောပြောပြည်နယ်အုပ်ချုပ်ရေးမှူးယူဆန်ဘာပဲပြောပြောကျွန်တော်တို့ဘက်ကတိတ်ကိုတိမ်တိမ်မွေ့မွေ့နဲ့တီးခန့်ဆောင်ခဲ့ပြီးပြီလို့ယုံကြည်တဲ့အတွက်ပြန်ဖွင့်ဖို့ပြင်ဆင်ထားတာပါ။ကျွန်တော်တို့ပြည်သူတွေအတွက်ဖျားချောင်းတွေမဖြစ်မနေပြန်ဖွင့်ဖို့လိုနေပြီလို့လည်းခံစားမိပါတယ်။
သမ္မတထရန့်ကလည်းဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆမ်ကိုပြောပြနေပါတယ
် The governors need to do the right thing and allow these very important decisions
to be ဒီလိုတိတ်ကိုရေးကြည့်ရဲဘာသာရေးအရာမဖြစ်မနေဖွင့်လိုက်ရမယ့်နေရာတွေကိုဒီသတင်းပတ်ကောင်မှာအခုချက်ချင်းဖွင့်ရပါလိမ့်မယ်တကယ်လို့မဖွင့်ရင်ကျွန်တော်အမိန့်နဲ့ဝင်ပြီးသူတို့ကိုကြော်ပြီးဆုံးဖြတ်ရပါလိမ့်မယ
်တားမြစ်ကန့်သက်တဲ့ညွန်ကြားချက်တွေဘလို့ဝဲရှိရှိမြောက်ကိုရိုလိုင်းနာဘာဝင်ပြည်နယ်တချို့ကခရီးရန်ဖျားချောင်းတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေကိုလူချင်းတွေ့ဆုံပြီးလူစုလူဝေးနဲ့ဆူတောင်းပေးတာတွေရှိခဲ့တာကြောင့်အိမ်ပြည်တော်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအထူးအဖွဲ့ JK ဒေါက်တာဒီဘိုရာဘတ်စ်ကလူတွေရဲ့နေထိုင်ဖို့လူနေမှုပုံစံကိုမဖြစ်မနေပြောင်းလဲဖို့လိုနေပြီဆိုပြီးသတိပေးပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တိုက်ပြည်တော်ဝန်ရင်ဆိုင်ခဲ့ရတဲ့စီးပွားရေးအဆုံးရှုံးမှုတွေကိုပြန်ဖတ်ဆဲနိုင်အောင်စားသောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေနေရာတော်တော်များများပြန်ဖွင့်ဖို့ကြိုးစားလာနေပါတယ်ဒီချိန်ထဲမှာပဲဒီနှစ်ကုန်မှာဒုတိယလိုင်းလို့ပြောကြတဲ့ယောဂနောက်တစ်ချိန်ကူးစက်မှုတွေဖြစ်လာနိုင်ခြေအတွက်လည်းရှင်းဆိုင်မှုပြင်ဆင်ထားတဲ့အကြောင်းဒေါက်တာဒီဘိုရာဘတ်စ်ကပြောပါတယ်
We are preparing for that potential fall issue, both in PPE.
ဆောင်းပေါက်မှနောက်ထပ်ဒီယောဂဖြစ်လာနိုင်ရေးအတွက်ကျမတို့ပြင်ဆင်ထားပါတယ်။ကျမ၏အသုံးဆောင်အကာအကွယ်ပစ္စည်းတွေအသက်ရှူကိရိယာနဲ့ကာကွယ်ရေးဆိုင်ရာကိရိယာတွေတူလောင်ပြီးတော့ကုသဖို့အတွက်ရောယောဂကာကွယ်ဆေးထုတ်လုပ်ဖို့ကိုလည်းမဖြစ်မနေတိုက်တိုက်တွန်းတွန်းလှုပ်ဆောင်နေရပါ။နောက်တစ်ခါဗိုင်းရပ်စ်ကူးစက်မှုအကြီးအကျယ်ဖြစ်လာခဲ့ရင်အဆင့်အင့်ရင်ဆိုင်နိုင်အောင်လုပ်ပါ
တဘရဒေါ်လင်ထရန်ကတော့တကယ်လို့ဗိုင်းရပ်စ်ပိုးကူးစက်မှုတွေနောက်တစ်ကြိမ်ဖြစ်လာခဲ့ရင်လဲယောဂကူးစက်နိုင်တဲ့အန္တရာယ်ဘလို့ပဲရှိရှိအခုထုတ်ပြန်တဲ့ကန့်သက်ချက်မျိုးတွေအမေရိကန်စီးပွားရေးလုပ်ငန်းတွေပိတ်ပင်တာမျိုးတွေကိုနောက်တစ်ခါတားမြစ်မိတ်ထုံးမှမဟုတ်တဲ့အကြောင်းတရားဝင်ပြောဆိုထားကြောင်းပါခင်ဗျာကျွန်တော်သိထားယူပ
ါအခုဆက်ပြီးအင်္ဂါညဆွေးနွေးခန်းစီစဉ်ကိုနားဆင်ရပါမယ်COVID-19 ကာယောဂါကြောင့်တကဘာလုံးမှာစီးပွားရေးအရာထိခိုက်နစ်နာနေတာကတော့အသေးချာပဲဖြစ်ပါတယ်။ဖွံ့ဖြိုးပြီးဖွံ့ဖြိုးဆဲဆင်းရဲချမ်းသာဘယ်နိုင်ငံမှမလွတ်ပါဘူး။မြန်မာနိုင်ငံလိုဖွံ့ဖြိုးထွက်တဲ့ဟုအာနေစဲနိုင်ငံတခုဆင်းရဲတဲ့နိုင်ငံတခုအနေနဲ့စီးပွားရေးအရာဘယ်လောက်ထိခိုက်နေပါပြီလဲ။ COVID-19 စီးပွားရေးကုစားမှုစီမံကိန်းကိုအကောင့်ထဲပေါ်နေတာကရောတိုးတက်မှုမြင်နေရပါပြီလား။ဒီစီမံကိန်းဟာတကယ်တမ်းပွင့်လင်းမြင်သာပြီးညှတာမှုရှိပါရဲ့လား။ဒီစီမံကိန်းကိုအောင်အောင်မြင်မြင်အကောင့်ထဲပေါ်နိုင်ဖို့ဘာတွေလုပ်သင့်ပါသလဲ။စာတာရီနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်စီးပွားရေးအကြံပေးပုဂ္ဂိုလ်ဦးစောဖေဝင်းစီးပွားရေးပညာရှင်ဦးမင်းခင်တို့နဲ့သုံးသပ်ဆွေးနွေးထားပါခင်ဗျာ။ကျောင်းသောဖေဝင်းနဲ့ကျောင်းမင်းခင် VOA စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီနေ့ COVID-19 ကြောင့်တိုင်းပြည်စီးပွားရေးဘလောက်ထိနေသလဲဘလို့ကြံလဲထူထောင်နိုင်အောင်လုပ်ကြမလဲစသဖြင့်ပြင်ဆွေးနွေးကြဖို့ဖြစ်ပါတယ်။ဆိုတော့ပထမဦးဆုံးကျောင်းသောဖေဝင်းဒီလက်ရှိအခြေအနေမှာမြန်မာနိုင်ငံအနေနဲ့ပေါ့နော် COVID-19 ကြောင့်စီးပွားရေးထိခိုက်နေတာကကျွန်တော်တို့ခက်မှန်းချေပေါ့ဆရာရဲ့ GDP အနေနဲ့တို့ကလည်းဟိုကြက်ငွေတန်ဖိုးအဖြစ်ဆိုရင်ဘလောက်လောက်လို့ဆရာပြောနိုင်မလဲ
ကျွန်တော်ကတော့မှန်းချေတာပေါ့နော်ကျွန်တော်တို့ရဲ့ GDP ပါညာစီးပွားရေးလုပ်ငန်းတွေကြာဆင်းတဲ့ဥစ္စာရာခိုင်နှုန်းအဖြစ်ဆိုလို့ရှိရင်တော့ကအနည်းဆုံး 10% လောက်တော့ညော့သွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာ 10% ဆိုတာကဘယ်လိုဟာရဲ့ 10% ပါလဲဆရာ
အဲကျွန်တော်တို့ဟာပေါ့နော် GDP ပေါ့နော်စုစုပေါင်းတိုင်းပြည်ရဲ့ထုတ်ကုန်ရဲ့ 10% လောက်တော့ကျော့သွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
။ 10% ဆိုတာ
မူလဖြစ်နိုင်လာတဲ့ 10% လောက်ကျော့သွားလိမ့်မယ်ဒါအနည်းဆုံးပေါ့နော်
။ဟုတ်ကဲ့
10% များရင်များဖို့ရှိပါတယ
်။ဟုတ်ကဲ့ 10% ဆိုတာမနည်းဘူးလို့ပြောရမှာပေါ့ဆရာနော်
။ဟုတ်ကဲ့ 10% ဆိုတာမနည်းပါဘူးခင်ဗျာ။ဟိုကမ္ဘာဒီပြည်များကလည်းပဲ 9. something ရှိတယ်လို့ project များထားတာရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆောင်မိတ်ခင်တွေနဲ့ရောဆောင်မိတ်ခင်ကတော့ဒီပြင်ပမှာထိတွေ့တာကိုဆွေးနွေးတာကိုတွေ့ရတဲ့လုပ်ငန်းရှင်တွေနောက်ကိုကိုယ်လည်းမြင်တွေ့နေတဲ့အခြေအနေအရာကိုရောလက်ရှိမှာစီးပွားရေးအခြေအနေကဘယ်လောက်ထိထိခိုက်နေပြီလို့ဆရာတွေ့ထားပါလဲခင်ဗျာ
ဟုတ်ကဲ့ဟိုတိုင်းပြည်စီးပွားရေးကတော့ဟိုထိခိုက်နေပါတော့တိုင်းရိုက်ထိခိုက်တာတွေဒေသကုံတွေရေးလို့ခီးသွားလုပ်ငန်းတို့ဒီစသည်ဖြင့်တိုင်းရိုက်ထိခိုက်တာတွေရှိနေပြီနောက်ကျွန်တော်တို့ထုတ်ကုန်လုပ်ငန်းတွေမှာလည်းထိခိုက်တာရှိတယ်ကမ္ဘာဘဏ်ကတော့နေရကနုံထိခိုက်ပြီလို့စောစောပိုင်းကမှန်းထားတာရှိပါဒါပေမဲ့ဆရာဦးတော်ဖေဝင်ပြောလို့ပဲဒီတဲ့ပို့နိုင်ပါတယ်ပို့နိုင်နေဆိုတော့ခက်တာကကျွန်တော်တို့စီမှာမှန်းရခက်တာကတိုင်းပြည်တရားဝင်စီးပွားရေးရှိသလိုခမ်းမရခက်တဲ့ပုံမှန်မဟုတ်တဲ့စီးပွားရေးကဏ္ဍကလည်းရှိနေတာ။ရှိနေတော့မှန်းရတော့တော်တော်ခက်ပါတယ်ဒါပေမဲ့ဆရာကနုံနဲ့ဆရာကနုံကြားထိခိုက်သွားနိုင်နေဆိုတော့ဟိုဒါလက်တွေ့ကြရလို့ယူဆပါတ
ယ်ဟုတ်ကဲ့တော့အခုကလည်းပဲကျွန်တော်တို့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ထိခိုက်တဲ့စီးပွားရေးတွေပြန်လည်ထူထောင်မှုဆိုပြီးတော့ CERP ပေါ့နော်ပြန်လည
်ဟုတ်ကဲ့
ထူထောင်ရေးစီစဉ်လဲအကောင့်တွေပေါ်နေတာ
ဆိုတော့
တွေ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဒီစရုပ်တော့အရေးချင်းငွေချပေးတယ်ဆိုပြီးတော့ကျွန်တော်တွေ့လိုက်ပါတယ်လုပ်ငန်းတွေကိုချပေးနေတာ
ဟုတ်ကဲ့ဆ
ရာဦးစောဘယ်မှသိသလားအခုဒီ CERP ကိုအကောင့်တွေပေါ်နေတာတိုးတက်မှုတွေမြင်နေရပြီလားဆရာ
အမြင်နေရပါပြီခင်ဗျာ CERP ကကျွန်တော်တို့သူ့မထွက်ခင်ကတည်းကလည်းပဲတချို့ဥစ္စာတွေကအစိုးရအဖွဲ့အနေနဲ့လုပ်နေတာရှိပါတယ်။ဒါကြောင့် CERP မှာကိုပဲခင်ဗျားတို့လည်းပဲလေ့လာရင်သိပါလိမ့်မယ်။အဲ့ဒီမှာကိုပဲပါပါလဲဆိုတော့ဟိုလှုပ်ဆောင်ရမယ့်ကိစ္စဆိုတာမှာတန်းဆိုတဲ့ဥစ္စာလေးတွေလည်းပါပါတယ်ခင်ဗျာ။အဲ့ဒါဆိုရင်သူကဒီ CERP တရားဝင်မကြေညာခင်ကတည်းကလုပ်နေတာပေါ့နော်။ဥပမာအဖြစ်ဆိုပါဆိုဗန်တိုးနှုံးလျှော့တာလို့ဟာမျိုးပေါ့နော်။အဲ့ဒါတွေကစပြီးတော့လုပ်နေပြီးပါပြီ။လုပ်ခဲ့ပြီးတဲ့ဥစ္စာကြီးလည်းရှိပါတယ်။နောက်ပြီးတော့မှ as soon as possible ဆိုတဲ့ဥစ္စာတွေအားလည်းပဲသူတို့လုပ်နေတာအခုဆိုလို့ရှိတော်တော်လေးခရီးရောက်နေပါပြီခင်ဗျာ
။ဟုတ်ကဲ့။ကျောင်းမိတ်ခင်အနေနဲ့ရောဒီ CERP ရဲ့တက်ရောက်မှုဆရာဘာတွေတွေ့ထားပါပြီလဲခင်ဗျာ
။ဟိုအကောင့်ထဲပေါ်နေတာကျွန်တော်တို့တွေ့နေရတယ်။တွေ့နေရတယ်ဆိုတော့ခုနကဟိုနှုတ်လျှော်တာတို့ဒီချင်းငွေအမှတ်ကံအတွက်ကြိုးစားနေတာတို့ဒါတွေဆရာတော်လို့ပဲကြိုးပြီးတော့လှုပ်ထားနေတာတွေအခုလျှော့တာတွေဒါတွေတော့ကျွန်တော်တို့တွေ့နေရတာပေါ့နော်။
ဟုတ်ကဲ့
ဒါပေမဲ့သူ့ရဲ့အကျိုးသက်ရောက်မှုကပြင်လောကလက်တွေ့စီးပွားရေးနယ်ပယ်မှာတိတိတလာမမြင်ရသေးဘူးအချိန်လဲစောသေးတာလဲဖြစ်ကောင်းဖြစ်နိုင်တယ်နောက်ပြီးတော့ကျွန်တော်တို့အခု budget တင်လာတဲ့ခါမှာဒီနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကသူတို့အတွက်ပြန်တောင်းတဲ့ပမာဏဟာအစိုးရကတော့ဒီဘူဘန်ကနေပြီးတော့ဒါနကုလစီးရပြီးမှပါတဲ့ချက်ပေါ့နော်ဘောဘောကလည်းဝေချီရပါမနာနေဆိုရင်ပူတော်များနေသေးတယ
်ဟုတ်ကဲ့
ဆိုတော့သူခတ်တဲ့ရင်နဲ့သူတုံးနေတာလေလေတလို့ဖြစ်နေတဲ့အခြေအနေရှိတယ
်ဟုတ်ကဲ့
အဲ့တော့အားမရဘူးလို့အားမရနိုင်သေးဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျွန်တော်ဆိုပေမဲ့ကျွန်တော်ရှေ့ပိုင်းမှာအစောပိုင်းတော့ဒီစီးရပြီးစားထွက်တဲ့အစောပိုင်းတော့ကျွန်တော်သတိထားမိတာတချို့လုပ်ငန်းရှင်တွေကစောရကတက်တာတွေရှိပါတယ်သူတို့လူတာကဘလောက်ပေါ့နော်တကယ်တကယ်ရတာကြတော့ဟိုစင်ပါစံနှမ်းပတ်တယ်လို့ပဲလို့ပြောတဲ့အခါကြတော့အဲ့ဒီပုံမှာရောစီးရပီကိုအကောင့်ထဲပုံနေတဲ့လူတွေသတိထားမိပါရဲ့လားဆရာဒီဒီလိုလုံလောက်လောက်ပေးနိုင်ဖို့လားလာကရောဘလို့လဲဆရာလုပ်ငန်းရှင်တွေဘက်ကသူတို့ဘလောက်ပေး
တာကတော့လုံလောက်လောက်လောက်ပေးနိုင်ဖို့ဆိုတာကတော့ဟိုငွေရေးကြီးအခက်ခဲပေါ့ဗျာခင်ဗျားတို့လည်းပဲသိပါလေဗျာဟိုဟိုဟိုဘတ်ဂျက်ကစရရလည်းပဲလုံငွေပြနေတာကိုလုံငွေပြနေတဲ့ဘတ်ဂျက်နဲ့အခုဆိုလို့ရှိရင်ထပ်ပြီးတော့လုံငွေလည်းပဲတိုးသွားမယ်ပေါ့နော်အဲ့တော့အစီအစဉ်တွေလုပ်တဲ့အထက်ထဲမှာလုပ်ငန်းရှင်တွေကိုကူညီဖို့လို့ရာဆိုပြီးတော့ကစီစဉ်တာကတော့ပထမစီစဉ်တဲ့ဥစ္စာတော့မှန်ပါလေသူတို့လုပ်ငန်းရှင်တွေဘက်ကကြည့်လို့ရှိရင်စင်ပါစံနံပါတ်သူတို့ပဲဖြစ်ပါတယ်ဒါမှမဟုတ်အခုနောက်ပိုင်းမှာတော့ကဒီဟို IMF ကရော IDA ကရောအဲ့ဒါချင်းငွေတွေပေးတာရှိပါတယ်ချင်းငွေဆိုလို့ရှိရင် IMF ကပေးတဲ့ချင်းငွေဆိုတော်တော်များတယ်ပေါ့နော်အဲ့ဒါတွေပါသုံးနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကအဆင်ပြေသွားလောက်ပါတယ်အဲ့ဒါကိုလည်းပဲဘလောက်ချင်းငွေရတယ်ဘူးလေဘူးလေရတယ်ဆိုတော့လည်းပဲသတင်းစာထဲမှာချက်ပြီးတော့ကြီးညာနေတာကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ဆရာဒီမှာကျွန်တော်တခုလေးပေါ့နော်စောပိုင်းဒီချင်းငွေထုတ်ပေးတဲ့အထက်မှာဆိုရင်ဒီဝင်ကြီးနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းပါလို့ဝေဖန်တာကြီးလည်းရှိပါတယ်ဆရာအဲ့ဒါကရောဘယ်လိုများဖြစ်သွားတာပါလဲစပါးနာပြောပြနိုင်ပါမလဲ
အဲ့ဒါကတော့ဗျာဒါကတော့ဒီလိုပဲဖြစ်ချင်းလည်းပဲဖြစ်နိုင်တာပေါ့နော်ဒီမှာဟိုချင်းငွေရဖို့လို့ရအတွက်လုပ်ငန်းတွေကိုဟိုလားဟိုတတ်မှတ်တဲ့ပေါင်ထဲကဝင်တဲ့လုပ်ငန်းတွေကိုချိန်ဖို့ဆိုပြီးတော့ကလျှောက်လာတွေတင်ခိုင်းတယ်ဗျာ
ဟုတ်ကဲ့
အဲ့လျှောက်လာတွေတင်တဲ့အပေါ်မှာရွေးချယ်တာပေါ့ဗျာအဲ့တော့အဲ့ဒီရွေးချယ်တဲ့အထက်မှာတော့ကဖြစ်လေဖြစ်တာရှိတဲ့ပုံစံအတိုင်းပဲဟိုနှိစရာနှိစရာတွေကတော့ဖြစ်သွားနိုင်တာပေါ့ဒါတော့ရှိနိုင်တယ်လို့ပဲကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာမင်းခင်ရောအဲ့ဒီအပေါ်မှာဘယ်လိုနားလည်မိလဲဆရာ
အဲ့ဒါကမထူးဆန်းဘူးဗျာဒါကအင်မတန်ဟိုရှေ့ဆက်ပြီးတော့ထောက်ပံ့ပေးတဲ့ဥစားမှာလဲဒါအများကြီးသတိထားမယ်ပြောင်းပြုတ်ပြင်ရမယ်ကိစ္စလို့ကျွန်တော်တို့မြင်တယ်ဘာလို့လဲဆိုတော့ဒီတော့တဲ့ဟို relief ပေါ့ဟိုတက်တာကိုခါနေပြန်ပြီးတော့နလန်ထူဖို့ပို့ပြီးတော့တက်ဖို့အတွက်အကုန်လုံးကချိတ်ဆက်ပြီးတော့အမှောင
်ဟုတ်ကဲ့ဗျာ
တော့အမှဆိုဒီနေ့တစ်ခုလုံးကိုပြင်တဲ့အထဲမှာထည့်ပြင်မှရမယ်ဒီကိစ္စပဲ
ဟုတ်ကဲ့ဆရာဆိုဆရာဦးဖေဖေဆိုတော့
စီ
းရပီကအကောင့်ထဲပေါ်ဖို့အတွက်ပေါ့နော်တကယ်အောင်မြင်ဖို့ထိရောက်ဖို့လုပ်ငန်းတွေထူထောင်ပြန်ဖြစ်ဖို့ဆိုတော့မှဆရာဦးနဲ့ပြောသလိုတိုင်းပြည်ကဆင်းရဲတဲ့အခါကျတော့ဗန္ဒငွေပိုင်းချို့ချွင်းအားနဲ့ချက်ကတော့တည်ကြပါတယ်ဒါအပြင်တခြားဘလို့အကန့်အသတ်တွေများရှိနေသေးလဲဆရာ
ပထမဆုံးပြောချင်တာကတော့ဗျာ CRP ဟာတော့သူကခေါ်ထားတာတော့စီမံကိန်းလို့ခေါ်ထားတာပေါ့ဗျာသို့တော်လည်းပဲဟိုကျွန်တော်တို့ဒီပညာရရှုထောင့်ကကြည့်မယ်ဆိုလို့ရှိရင်တော့စီမံကိန်းရဲ့လက္ခဏာရနေတော့တကယ်မကိုက်ဘူးပေါ့နော် CRP ဒီသူက program ပဲဗျာတကယ်တော့ဘာတွေဘာတွေလုပ်မယ်ဆိုတဲ့အစီအစဉ်တွေကိုချပြထားတာပဲရှိတယ်လေအဲ့တော့အဲ့ဒီအစီအစဉ်တွေကိုအကောင့်ထဲပေါ်ဖို့လို့ရအတွက်ငွေကြေးဘလောက်လိုအပ်မယ်အဲ့ဒီလိုအပ်တဲ့ငွေကြေးကိုဘယ်လို finance လုပ်မယ်စတဲ့တိကျပြတ်သားတဲ့ပုံစံမျိုးမပါဘူးဗျအဲ့ဒါကြောင့်လည်းပဲခုနအမေကန်လည်းပဲပြောတယ်ပေါ့နော်သူစပြီးတော့သုံးဖို့လို့ရတတ်မှတ်ပေးတဲ့ငွေအားဒါမလုံတော့ဘူးဒါသာခုနပြောသလိုပဲပေါ့နော်ဟိုဗမာကျငွေအားဖြင့်ဘီလီယံ100ကိုစပြီးတော့သူတို့သုံးဖို့လို့ရရည်ပဲတယ်အဲ့တော့ပေးတာလောလောဆယ်ကပေးနိုင်တယ်အဲ့ဒီပေးတာတောင်မှပဲဘယ်ကပေးတာလဲဆိုတော့ကျွန်တော်တို့အစိုးရရဲ့အရေးပေါ်ရမုံငွေရဲ့နောက်တစ်ခါဟိုလူမှုဖူလုံရေးမှာစုဆောင်ထားတဲ့ငွေတွေရဲ့အဲ့ဒါတွေနဲ့စပြီးတော့ပေးရတာခင်ဗျအဲ့ဒါပေးတဲ့အပြင်ကိုနောက် budget မှာဒီ2019-20 budget ပေါ့နော်အခုလက်ရှိအကောင့်ထဲပေါ်နေတဲ့သုံးနေတဲ့ budget အဲ့ဒီ budget ကအများဆုံး 10% အဲ့ဒါကိုပါဖြတ်ပြီးတော့ဒါအဲ့ဒီကပိုက်ဆံနဲ့သုံးမယ်ဆိုပြီးတော့သူတို့အစီအစဉ်ထဲမှာထည့်ရေးတယ်ခင်ဗျအဲ့ဒီမှာလည်းပဲ 10% ဆိုတာမှာအကုန်လုံးကိုဖျားရိုက် 10% လည်းမဟုတ်ဘူးဗျာ maximum 10% ဆိုတော့အဲ့ဒီမှာလည်းပဲရှင်းရှင်းပြောရေးစစ်ကြတာပေါ့ဗျာ
ဟုတ်ကဲ့ခင
်ဗျဟိုဝန်ကြီးဌာနတွေကအလားသူတို့ကလက်ရှိအကောင့်တဲ့ပေါ်နေစေဖြစ်တဲ့အတွက်ကြောင့်မို့လို့ဟလာဘလောက်တော့ဖြစ်ရင်လက်လွန်နေတယ်ဆိုတဲ့ပုံစံမျိုးတွေဖြစ်တယ်အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့ 1920 budget ရဲ့ဟို 10% ပေါ့เนาะအဲ့ဒီကနေဖြတ်မယ်ဆိုတာပြောလိုက်ပြမယ်လို့အဲ့ဒီဒီ CRB ထွက်လာတဲ့အချိန်မှာကလွတ်တော်မှာ supply budget ကရောက်နေပြီ
ဟုတ်ကဲ့
အဲ့တော့အဲ့ဒီ supply budget ကိုလည်းအခုလွတ်တော်ကအတည်ပြုပေးလိုက်ပြီဆိုတော့အဲ့ဒီ budget ထဲကပါသလားမပါဘူးလားပေါ့เนาะ including ဟိုလား supply လားเนาะ excluding supply လားစားတယ်အဲ့ဒီအချက်ကလည်းပဲရှင်းရှင်းလင်းလင်းမပါဘူးခင်ဗျဟု
တ်ကဲ့
အဲ့ဒါကြောင့်မလို့ငွေရေးချေးရေးအရာပြောရင်လိုအပ်တဲ့လောက်မဖြစ်ဘူးဒါကြောင့်ရတဲ့လူတွေကလည်းပဲလုံလုံလောက်လောက်မရဘူးဆိုတာကလည်းဖြစ်နိုင်စရာရှိတယ
်ဟုတ်ကဲ့
ဒါပေမဲ့အခုနောက်ပိုင်းမှာတော့ကျွန်တော်တို့ကခုနကကျွန်တော်ပြောတဲ့အတိုင်းပေါ့နော် IDA တို့ဒီ IMF တို့ကနေပြီးတော့ချေးမဲ့ပိုက်ဆံတွေရှိတယ်အဲ့ဒီဥစ္စာကိုလည်းပဲလွတ်တော်မှာစီမံဘာနာဆက်မှုဒုတိယဝန်ကြီးတင်ပြသွားပြီးပြီပေါ့နော်အဲ့ဒီချင်းငွေတွေပါရမယ်ဆိုလို့ရှိရတော့ပိုးပြီးတော့ကလုံလုံလောက်လောက်ကလေးပေါ့နော်အများကြီးများများတတာလေးပေးနိုင်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆောင်းမင်းခင်ရောဒီ CRB ကိုကြည့်ပြီးတော့ဆရာအနေနဲ့ဘယ်နေရာမှာလိုအပ်ချက်ရှိနေတယ်လို့ဆရာတွေးမိတယ်ခင်ဗျ
CRB နေနေကတော့သူကအစိုးရရန်တရားပေါ်မှာမူတည်ပြီးတော့ဟလာတော့မှာဘူးဗျကောမှာဆိုတော့ဟိုငဘူတွေကတိုင်းပြည်မှာလွန်ခဲ့တဲ့နှစ်ပေါင်းများစွာရောပြီးခဲ့တဲ့နှစ်တွေမှာရောတိုးတက်ဖွံ့ဖြိုးရေးအတွက်ဟန်တာဖြစ်နေတဲ့အချက်တွေကဘက်ဆုံပေါ့နော်ဘက်ဆုံကရှိနေသေးတာရှိနေသေးတော့အခုလိုရေးပေါ်ဖြစ်လာတဲ့ချိန်မှာခုနကဗန်ဒန်ငွေတုံးဆွဲမယ်ဆိုတဲ့ချိန်မှာတောင်မှဟိုဘီလီယံတရားဆိုတာကအင်တန်ငဲယုံနေမှာကျွန်တော်တကယ်ချင်းလွတ်တော်ကိုယ်စားလှယ်တယောက်စကားနဲ့ပြောလို့ရှိရင်ဘီလီယံ100 200 300 500ဆိုတာကအစိုးရဘတ်ဂျက်ထဲမှာဘယ်နေရာမဆိုဟိုနှိုက်ထုတ်လို့ကလော်ထုတ်လို့ရတယ်လို့သူကအဲ့လိုသုံးတယ်ဆိုတော့အဲ့လိုရှိနေတယ်ဆိုလိုတာကဘတ်ဂျက်ကဖုံးပွားပြီးတော့မလိုတဲ့ဟာတွေကအများကြီးရှိနေတယ်ဆိုတော့ဖြစ်တယ
်ဟုတ်ကဲ့
ဖြစ်တော့အဓိကအရေးကြီးတာကအကောင့်ထဲပေါ်တာပေါ့နော်ခုကအစီအမံဓာတ်ရီဓာတ်ရီဓာတ်ရီလုပ်မယ်ဆိုပေမဲ့အဲ့ဓာတ်ရီရဲ့တက်ရောက်မှုနော်အကျိုးရှိဆုံးတက်ရောက်မှုအကောင့်ထဲပေါ်နိုင်တဲ့အခြေအနေမှာအဓိကအားလေးမြင်ပါတ
ယ်ဟုတ်ကဲ့ဆိုတော့ဆရာဦးတော်ဖေဝင်ဒီ CRB ကိုကောင်းတယ်ပေါ်တဲ့နေရာမှာခုနောက်တော့လိုအပ်တဲ့လုပ်ငန်းတွေကရှောက်ရှောက်ပြီးတော့ချပေးဆိုတော့ကျွန်တော်တို့ဒီနေရာမှာဒီပွင့်လင်းမြင်သမှုမျှတမှုအဲ့ဒီအပိုင်းတွေရောအနေနဲ့ရောခိုင်မာဘယ်လောက်များရှိလဲဆရာ
အဲ့ဒါတွေကတော့တိတ်ကြော်လဲပွင့်လင်းမြင်သာမှုလဲမရှိသလိုတော့အကူလောက်တဲ့ပုံစံမျိုးတော့လည်းပဲမတွေ့ရဘူးဖြစ်လို့လဲဆိုတော့ဒါအရေးပေါ်စီစဉ်ရတာဖြစ်နေတယ်အရေးပေါ်စီစဉ်ရတာဖြစ်နေတော့ဒါကခုနပြောတဲ့အတိုင်းပဲပေါ့နော်ဟိုပေါ့လက်တင်ရဆိုတော့ခေါ်ပြီးတော့ကျွေးချယ်တာမျိုးလဲပဲရှိကောင်းရှိနိုင်တာပေါ့ဗျာဘောကတော့တိတ်တော့လည်းပဲခိုင်လို့မှုတော့အာကိုလောက်တဲ့အဆင့်တော့မရောက်ဘူးလို့ပဲယူဆရမှာပေါ့
ဟုတ်ကဲ့ဇောင်းမင်းခင်အနေနဲ့ရောဒီစီမံကိန်းကိုအောက်ထည့်ပေါ်တဲ့နေရာမှာကျွန်တော်တို့ကလည်းအားလုံးတည်တာမြင်တာလူတွေကလည်းပဲရတဲ့လူတွေကလည်းပဲညှက်တာတယ်လို့ခန်းစားတဲ့အခြေအနေမျိုးဆရာဘယ်လိုမြင်လဲဆရာ
ဟုတ်ဟိုကျွန်တော်ပြောနေကြရှိတယ်ဘာဖြစ်နေလဲဆိုတာသိလို့ရအမှန်တကယ်ဘာဖြစ်နေလဲဆိုတာသိလို့ဟလာကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးကိုအဓိကလေပတ်နေတဲ့ဒီပုဂ္ဂလိကကန္တာမှာအခုရွေ့နေတဲ့တိုင်းပြည်စီးပွားရေးကသူ့အနေနဲ့ဆိုတိုးတက်နေတာရွေ့နေတာရှိတယ်။ဒါကလည်း organically လို့ပြောရမယ်ချင်တဲ့အချမ်းမြင့်တော့။ဘာကြောင့်လဲဆိုတော့သူ့ဟာသူသွားနေတာ။ဆိုတော့အဲ့ဒီသွားနေတာမှာတကယ်လဲပေါအောင်လုတ်ကင်နေတဲ့လူတွေကအစိုးရအကူအညီကနောက်သက်ဆိုင်ရာဖွဲ့စည်းဘာညာနဲ့ထိဆက်တာမျိုးမရှိဘူး။သူ့ဟာသူလုတ်ကင်နေရတယ်။ဆိုတော့အဲ့လိုမျိုးဒီကိုအချိန်လေးကိုတိပြီးတော့အဲ့ဓာတွေကိုဖြည့်အောင်လုပ်နိုင်မှရမယ်။အဲ့လိုလုပ်နိုင်မယ်လုပ်ဖို့ဆိုရင်တော့ကကျွန်တော်တို့လက်ရှိရန်ရာနဲ့မထီအောင်အခုတော့လုပ်ငန်းအဖွဲ့တွေဘာလို့သူတို့ဟလာကုစားရေးမှာထပ်ပြီးတော့ဖွဲ့လာတာတော့ရှိပါတယ်။သို့တော့ဟိုဘုမလလေးမိမိသားသားဘယ်လိုစီကံချက်တွေနဲ့တော့သွားမယ်။ဟလာလက်တွေ့အခြေအနေနဲ့ကိုက်ကြည့်ပြီးတော့ဘယ်ဟာတွေကိုတော့ဘယ်တလို့ short ပေးမယ်ဆိုရဲဟလာတတိုင်းဒီလုံးတိတာတဲ့ပွင့်လင်းမြတာမှုမျိုးနောက်ပြီးတော့အပြန်အလှန်ထင်းကြောင်းမယ်အဖွဲ့အစည်းမျိုးပေါ့နော်တိကြနော်တိအောင်လုံးနိုင်မယ်လှုပ်ဖွဲ့မျိုးဒီသူခံရလိုက်ခံရလိုက်ပေါ့နော်။ဒီနေရာမှာဒါကိုရေအရင်ခေတ်တည်းအမွေခံစားတဲ့ဖွဲ့စည်းတွေကြီးပဲအားကိုးတာမျိုးတဲ့နောက်ပြီးတော့ဟိုကျွန်တော်တို့လုပ်ငန်းရှင်ကြီးတွေကိုအားကိုးတာမျိုးတဲ့သူကဏ္ဍတွေကိုဟိုကိုရေတိတ်ချချင်းစပြီးတော့ပေါ့ဗျာဥမာအလားကြီးသွားလုပ်ငန်းလုပ်ဟာမျိုးဆိုရင်မှတ်မှတ်တဲ့ဒီယောဂကပ်ပြီးမှသူကအထူးကိစ္စုံတွေမှာပါပြီးမယ်ကျွန်တော်တို့ပြန်ပြီးတော့ထူထောင်မှုဆိုရင်သူကချက်ချင်းတက်လာနိုင်တဲ့ကဏ္ဍတွေမှာမပါဘူးနောက်ပြီးတော့တခါခုစားပြီးတော့ပြန်ပြီးတော့လန်ထူဖို့ဒါလားသူမကဘူးဒီကာယောဂါပေးဘူးအခွင့်ကောင်းယူပြီးတော့ပို့ပြီးတော့ရှေ့ကိုတက်နိုင်မှုဆိုတာမျိုးထိဟလာချိတ်ဆက်သွားမယ်ဆိုရင်ကျွန်တော်တို့ဒီချစဉ်းစားအချိန်စားပြီးလုပ်ပါမယ်
ဟုတ်ကဲ့
ကျွန်တော်ဆရာဦးစောဘွေဟုတ
်ကဲ့
ဒီဒီဒီကစီရပီစီမံကိန်းမှာက
ခ
ုနလိုပြည်ပြည်စုံကောင်းမွန်တဲ့စီမံကိန်းတခုမဟုတ်ဘူးလိုအပ်ချက်တွေရှိတယ်အားနည်းချက်တွေရှိတယ်ဆိုတော့ကျွန်တော်တို့တကယ်အလုပ်ဖြစ်နိုင်မယ်ဒီဥစ္စာကတကယ်အထောက်အကူတိုက်ပြီးစီပေါ်ရေးပြန်ပြီးတလန်ထူဖို့တကယ်အထောက်အကူဖြစ်နိုင်မယ်လို့စိတ်ချလက်ချပြောနိုင်ပါ့မလားဆရာ
သူကတော့ဗျာအခုလောလောဆယ်အပြင်သူ့နာမည်မှာလည်းပဲပါပါတယ်ဟာဒီ COVID-19 ကြောင့်ဖြစ်လာတဲ့ခြေနေတွေကိုကုစားဖို့လို့ရာအတွက်ပထမကြည့်ရတာပေါ့နော်အဲ့ဒီကုစားဖို့လို့ရာအတွက်တင်ဆိုလို့ရှိရင်တော့ဒါအတင်တင်ထီအောင်မှုရှိမှာပါဒါမှမဟုတ်အဲ့ဒီမှာပဲလိုအပ်ချက်တွေတော့ရှိတာပေါ့ဗျာထိခိုက်မှုတက်တာအောင်ဆိုတဲ့အခြေအနေမှာကိုပဲလုံသားတွေနဲ့ပတ်သက်လို့ကြတော့ကကျွန်တော်အမြင်ပြောရလို့ရှိရင်တော့ကြီးကြပြတ်သားမှုလိုတယ်နောက်ထိရောက်မှုလည်းပဲလိုမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
လုံသားတွေနဲ့ပတ်သက်ပြီးတော့သူကပြောထားလဲဆိုတော့ကကျွန်တော်လူမှုဘုလုံးရေးအဖွဲ့ဝင်လုံသားတွေအနေနဲ့သူတို့ကျမကြီးစောင့်ရှောက်မှုခံစားခွင့်အဲ့ဒါကိုတကယ်လို့အလုတ်ကနားရရင်လည်းပဲ6လကနေတနေ့ထိတိုးပြီးတော့ခံစားခွင့်ပေးမယ်စေကူတာရေးနဲ့စကရင်စရိတ်ကိုလည်းပဲ6လကတနေ့ထိတိုးပေးမယ်နောက်ပြီးတော့မှ labor intensive infrastructure လုပ်ငန်းတွေကိုလည်းပဲဖန်တီးပေးမယ်လို့အဲ့ဒီလောက်တော့ပါတယ်ဗျဟု
တ်ကဲ့ခ
င်ဗျဒါပေမဲ့လို့အဲ့ဒီလုံသမားတွေရဲ့ဒေါ်လာဆယ်ခံစားနေရတဲ့အလုတ်ပြုတ်တဲ့ပြဿနာကိုတိတိကျကျပေါ့နော်တိတိရောက်ဖြစ်ရှင်းမပေးနိုင်ဘူးလို့ထင်တယ
်ဟုတ်ကဲ့ခင်ဗျအ
ဲ့ဒီမှာလိုအပ်တာကတချို့တိုင်းပြည်တွေမှာဆိုရင်မလုပ်ပေးလဲဆိုတော့လုပ်ငန်းရှင်တွေကိုမြဲလို့အလုတ်သမားတွေအလုတ်မဖြုတ်နဲ့အဲ့ဒီအတွက်ကိုအလုတ်သမားကိုပေးမဲ့လာကရဲ့ဘယ်နေရာဂိုင်းနှုံးကိုတော့ဖြစ်အစိုးရကနေပြီးတော့ပံ့ပိုးပေးမယ
်
ဆိုတဲ့အစီအစဉ်မျိုးလုပ်တော့အလုတ်သမားတွေမှာဒီ COVID-19 အတွက်ဒုက္ခမရောက်သွားဘူး
ဟုတ်တယ
်နောက်ဆက်ပြီးတော့အလုပ်ရှိတယ်အဲ့ဒီလိုအစီအစဉ်မျိုးကျွန်တော်တို့မှာမပါဘူးရ
ဟုတ်ကဲ့ဟုတ်ကဲ့
ပို့ပြီးတော့ခံစားရတာတော့အလုပ်ရှင်တဲ့ကအလုတ်သမားတွေကပို့ပြီးတော့ခံစားနေရတယ်လို့ကျွန်တော်တို့မြင်ပါတယ်ခ
င်ဗျဟုတ်ကဲ့ကျောင်းမိခင်ရောအဲ့ဒါကိုသဘောတူလားအလုပ်ရှင်တွေထဲလူသမားတွေပို့ပြီးတော့ခံစားနေရတယ်ဆိုတဲ့အချက်နဲ့နောက်တစ်ခုကဒီတဲ့ပို့ပြီးတော့ကောင်းအောင်မလုပ်နိုင်ဘူးမယ်လို့ဆရာမြင်လေခင်ဗျအ
ဲသဘောတူပါလေကျွန်တော်လေးနေအလုပ်ရှင်ရောလုပ်သမားရောပေါ့နော်လုပ်သမားကပို့ပြီးခံစားရဒီကြားထဲမှာကျွန်တော်တို့ဒီလူမှုဘူလုံးရေးရပုံတွေဆိုတာကလုပ်သမားအတွက်နေလန်းငါလားတုံးနေတာဘယ်တော့မှမရှိခဲ့ဘူးအဲ့ဒီကလေတန်ပေါင်းဟိုလာဘီလီယံထောင်ချီပြီးတော့ရှိတယ်လို့ကျွန်တော်သိတာဆိုတော့ဒီဟာမျိုးဟာဒီချိန်မှာတုံးမှုပဲသူသက်ဆိုင်ရာဥပဒေလည်းရှိတယ်နော်လူမှုဘူလုံးရေးကျေဆောင်ထားတဲ့လုပ်သမားတွေခံစားခွင့်ရှိတာတွေရှိတယ်နော်အဲ့တော့ဒီနေရာမှာဒါမျိုးကိုသုံးပြီးတော့ခုနကဆရာပြောလို့ပဲကုန်ထုတ်လုပ်မှုနဲ့ဆက်ဆက်နေတဲ့ဟာလာစိတ်ုံလို့ယူနေလေပေါအောင်လို့တမလေးလေပေါအောင်နော်ကျွန်တော်တို့ဒါလုပ်ဖို့တွေးနော်ဒါမျိုးဒီကြားထဲမှာဒီဘီလီယံလီယာထဲမှာအဲ့ဒါလူမှုဖလိုရမှုငွေကဘီလီယံ50တွားထည့်ပြီးတော့ခုနကရှိတဲ့အခါနော်ဟိုကြီးကြီးရအောင်မဖြစ်ပြန်တော့အလုံးသမားဘက်ကဆိုရင်လူမှုဖလိုဖလိုရမှုငွေကမမီးတဲ့ခါနာရတယ်လို့တော့ဖြစ်တယ်လေ
ဟုတ်ကဲ့
ဒါမျိုးတွေတော့ဖြစ်ဖြစ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာတို့အခုဆွေးနွေးသွားတဲ့ဟာတွေအားလုံးကိုခြုံပြီးတော့ကျွန်တော်တို့ဟိုလာအချုံနေတဲ့သုံးသပ်ကြည့်မယ်ဆိုရင်ဒီအကောင့်ထဲပေါ်နေတာမှလည်းလိုအပ်ချက်တွေရှိတယ်လောက်တာတော့လုံနေတယ်ပေါ့နော်အကောင့်ထဲပေါ်နေနောက်ထပ်ဖြည့်ဆည်းမဲ့ဟာတွေလည်းပဲရှိတယ်ဆိုတော့ဒါတွေအားလုံးကိုကျွန်တော်ခြုံကုန်ပြီးသုံးသပ်ကြည့်ရင် COVID-19 ကြောင့်ထိခိုက်သွားတဲ့ဓာတ်ပစ္စည်းတွေကောင်းကောင်းပြန်ပြီးဒလန်ထူနိုင်ဖို့အချိန်ဘလောက်လောက်ကြာမယ်လို့အကြံဉာဏ်ခံမှန်းလို့ရပါတယ်ဆရာဦးစောပြေဝင်
အဲ့ဒါတော့ဗျာကဘာနဲ့ချီပြီးတော့ဖြစ်တဲ့ပြဿနာဆိုတော့ကျွန်တော်တို့ကကိုတိုင်းပြည်နဲ့ကိုကြီးတွေပဲချီပြီးတော့မှန်းဖို့တော့တော်တော်ခက်တယ်ဗျာအခုကဘာမှာကိုပဲတချို့နေရာတွေမှာဆိုလို့ရှိရင်ဖြစ်ပွားနေစေတိတ်နေစေကိုအဲ့လိုအခြေအနေဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကလည်းပဲဒီဟိုပြည်တွင်းစီးပွားရေးတင်ကြည့်လို့မရပဲနဲ့ကဘာစီးပွားရေးကိုပါချီပြီးတော့မှကျွန်တော်တို့ကအဲ့ကဘာစီးပွားရေးကောင်းမှလည်းပဲတချို့ကိစ္စတွေကကျွန်တော်ပြန်ပြီးတော့ထူထောင်နိုင်ပါဘူးအဲ့တော့မှန်းရတာတော့တော်တော်လေးခက်ပါတယ်ဒါမဲ့ကျွန်တော်တို့ကလုံနိုင်တဲ့လောက်အတိုင်းအတာနဲ့တော့ကျွန်တော်တို့ကလုပ်ရမှာပေါ့နော်လုပ်ရမယ်ဆိုတော့အခုကျွန်တော်စဉ်းစားမိတာတော့ပေါ့ဗျာပြန်လဲထူထောင်ဖို့လို့ရအတွက်အလင်းအမြန်ပြန်ပြီးတော့ထူထောင်နိုင်မဲ့လုပ်ငန်းမျိုးတွေဒါဦးစားပေးတဲ့အခြေအနေမှာပါမှာပေါ့နော်နောက်တစ်ခါပြည်တွင်းပြည်ကုန်ကြမ်းတွေကိုတော့ထပ်ဆင့်ပြုပြင်တဲ့တံမိုးမြင့်တဲ့လုပ်ငန်းမျိုးတွေပြည်သူလူထုရဲ့စားဝတ်နေရေးအတွက်အရေးပါတဲ့လုပ်ငန်းမျိုးတွေနောက်ဈေးကွက်ရှိတဲ့လုပ်ငန်းမျိုးတွေအလုတ်အကင်ဖန်တီးပေးနိုင်တဲ့လုပ်ငန်းမျိုးတွေအဲ့လိုလုပ်ငန်းမျိုးတွေပေါ့နော
်ဟုတ်ကဲ့
စာပေးပြီးတော့ကလုံးတင်တယ်အခုလည်းပဲချင်းငွေတွေပါလေရလာတယ်ဆိုတော့အဲ့ချင်းငွေတွေကိုလည်းပဲအဲ့ဒီခုပြောကျွန်တော်ပြောခဲ့တဲ့လုပ်ငန်းတွေမှာပို့ပြီးတော့ကထိထိရောက်ရောက်ဖြစ်အောင်ပေါ့နော်သုံးစွဲမယ်ဆိုရင်တော့အဲပို့ပြီးတော့ကအဆင်ပြေနိုင်လောက်တယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျောင်းမင်းခင်ရောခုနပြောတဲ့ဒီလုပ်ငန်းမျိုးအစားတွေအပြင်ကျွန်တော်တို့အချိန်ဘယ်လောက်ကြာမလို့ရောဆရာကရောမြင်ထားတယ်လေခင်ဗျ
ခုနဆရာဦးစောပေးဝင်ပြောဆိုပေးကျွန်တော်တို့ကကိုယ့်အချိန်နေနဲ့နိုင်ငံတကာအချိန်နေနဲ့နှစ်ခုတွဲပြီးစဉ်းစားရမှာဟုတ်နော်စဉ်းစားရမယ်ဆိုတော့
အဲ့ဒါကကိုဘယ်လိုမြင်လဲပေါ့ဘယ်လိုဖြစ်လာမယ်လို့ကိုမအမြင်ရှိတယ်လေဒီပုံမှာဘလောက်စီမံခန့်ခွဲနိုင်မလဲသူတဲ့ဟာမျိုးပုံမှာမူတည်တယ်အဲ့လိုမူတည်ပြီးတော့သွားဖို့ကကျွန်တော်တို့ထိတိယရောက်ခြုံပြီးတော့လည်းမြင်နိုင်သိနိုင်မှုလို့ကေဟိုကျမရဲ့ဝန်ကြီးဌာနကဦးစားပေးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဦးစားပေးစင်းတွေကအရေးကြီးတဲ့ကုန်သွယ်ရေးနဲ့ဒီထောက်ပံ့မှုဆောင်ရေး logistics ပေါ့ဒါမျိုးတွေကဦးစားပေးနံပါတ်1တွေမှာပါမလာဘူးဆိုလိုတာကကိုယ်ကဏ္ဍနဲ့ကိုယ်အွက်လေးနဲ့ပဲမြင်နေတာမျိုးဒါတကယ်ခြုံငုံပြီးတော့ချိတ်ဆက်ပူးအောင်ပြီးလုပ်တာမျိုးကျွန်တော်တို့မှာမရှိဘူးမရှိတော့အဲ့လိုဖြစ်ခဲ့လို့ရှိရင်တော့အချိန်ကကြာမယ
်ဟုတ်ကဲ့
ဟိုအဲ့လိုမျိုးပဲနေကျွန်တော်တို့ခုနကကိုယ့်အချိန်နိုင်ငံတကာအချိန်နိုင်ငံတကာအချိန်ဆိုတာဥမာနိုင်ငံလေးကသူတို့ကိုသူတို့ပို့ပြီးတော့အားကိုးလာတာမျိုးနော်နောက်ပြီးတော့တရုတ်လိုနိုင်ငံကြီးမျိုးကိုအာမကိုပဲနဲ့သူစီကလုပ်ငန်းတွေထွက်လာဘူးခုတည်းကကျွန်တော်တို့သိနေရတယ်နော
်ဟုတ်တယ
်ဒါမျိုးအချိန်ဒီပုံမှာကိုကဟိုအကောင်းဆုံးခံစစ်ကတိုက်စစ်ဆိုတာပဲနော်အချိန်ဒီပုံမှာအခွင့်အောက်ယူနိုင်တဲ့စူးစားနိုင်မှဖြစ်မယ်အဲ့ဒီပုံမှာမူတည်ပြီးတော့ဒါကကျွန်တော်တို့အချိန်ကာလနဲ့ပြောရင်တော့တစ်နှစ်နဲ့နှစ်နှစ်ကြာလောက်ကတော့ကျွန်တော်တို့အားထုတ်ရလိမ့်မယ်လို့ထင်တယ်ဒါပေမဲ့ကိုကလုံးရေးကိုင်းရေးပုံမှာတော့အများကြီးမူတည်တာပါဟုတ်ကဲ
့ပါခင်ဗျအ
ခွင့်အောက်တော့ယူတယ်ဒါဒီအခွင့်အောက်ယူပြီးတော့အပြောင်းလဲကိုပြောင်းလို့တင်တယ်လို့ကျွန်တော်တို့တိကျပြသ
ဟုတ်ကဲ့ပါခင်ဗျာဆောင်းစိုးဖေဖေနဲ့ဆောင်းမင်းခင်တို့ညောင်စလုံးအချိန်ပေးပြီးပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆရာလိုပါပဲ
ဒီတော့စုလွတ်တော်စီးပွားရေးအကြံပေးပုဂ္ဂိုလ်ဦးစောဖေဝင်းစီးပွားရေးပညာရှင်ဦးမင်းခင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညအရေးတိုင်းအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
ခုဆက်လက်ပြီးတော့တည်င်းအချင်းချုပ်ကိုကြီးညာပေးပါမယ်။ဘရာဇီးလ်နိုင်ငံကခီးသွားတွေကိုအမေရိကန်ပြည်ဝင်ခွင့်ကတ်သတ်မဲ့အစီအစဉ်ကိုသတ်မှတ်ချိန်တန်နဲ့ရက်စောပြီးတော့ဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးဆောင်ရွက်တဲ့အနေနဲ့ကြာတာပြည်နေ့မှာစတင်အသက်ဝင်မဲ့ဒီအစီအစဉ်ကိုခုလိုစောပြီးသတ်မှတ်လိုက်ရတဲ့အကြောင်းရင်းကိုတော့သမရအိမ်ပြောကမပြောပါဘူး။John Hopkins တက္ကသိုလ်ရဲ့စစ်တမ်းအရဘရာဇီးနိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာ COVID-19 လူနာအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။အဲ့ဒီလိုအလားတူကန့်သတ်ချက်မျိုးတွေကိုတော့တရုတ်၊ဗြိတိန်၊အီရန်၊အိုင်ယာလန်နဲ့ရောပါရှန်ဂန်အေရီးယားထက်က26နိုင်ငံခီးသွားတွေကိုလက်ချမှတ်ခဲ့ပူပါတယ်။ Coronavirus ကူးစက်မှုကြားဆင်းလာတဲ့နိုင်ငံတွေမှာကန့်သတ်ချက်တွေအစိုးရတလင်းဖြည့်လျှော့ပေးလိုက်ရင်ဒုတိယအကြော့ပိုကူးစက်မှုမြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ပိုကူဆက်မှုတွေကျဆင်းသွားတာကြောင့်ဒီလိုဆက်သက်ကျဆင်းသွားလိမ့်မယ်လို့ယူဆထားလို့မဖြစ်ပါဘူး။အခုလက်ရှိကာလမှာဒုတိယအကြော့ပိုကူဆက်မှုပြန်မြင့်တက်လာနိုင်ပါတယ်လို့ WHO အရေးပေါ်ဌာနညွှန်ကြားရေးမှူးဒေါက်တာမိုက် ရိုင်ယန်ကတင်လင်းလာနဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာသတိပေးပြောကြားသွားတာပါ။ COVID-19 ကရောဂါပထမလှိုင်းကိုကမ္ဘာလုံးရင်ဆိုင်နေရဆဲဖြစ်တယ်လို့တချို့နိုင်ငံတွေမှာပိုကူဆက်မှုကျဆင်းသွားပေမဲ့အမေရိကတိုက်အလဲပိုင်းနဲ့တောင်ပိုင်းနိုင်ငံတွေအပြင်အာဖရိကနဲ့တောင်အာရှဒေသနိုင်ငံတော်များများမှာပိုကူဆက်မှုတွေလက်တလုံးမြင့်တက်လာနေတယ်လို့လည်း WHO ကသတိပေးသွားပါတယ်။ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာပိုကူဆက်မှုတွေဒုတိယကျော်ဖြစ်မလာအောင်လူစုလူဝေးရှောင်မြေလူခွင့်ဖို့ညွှန်ကြားချက်တွေခြေအားခံစောင့်ကြည့်တဲ့လုပ်ငန်းတွေပိုစစ်ဆင်ဆက်လက်ချမှတ်ဆောင်ရွက်တော့လဲဒေါက်တာ Ryan ကတိုက်တွန်းသွားပါတယ်။ကယောဂါနဲ့အလူလဲခံထားတဲ့ဥရောပတိုင်းနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုမှာကယောဂါထိန်းချုပ်ရေးကန့်သတ်ချက်ကြောင့်ပိုကူဆက်မှုထိန်းချုပ်နိုင်ခဲ့ပေမဲ့နိုင်ငံစီးပွားရေးကိုတော့အကြီးအကျယ်ထိခိုက်နေတာလည်းဖြစ်ပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်မီလ16ရက်နေ့ကကြေးရွာတရွာမင်းရှို့ဖျက်ဆီးခံရပြီးအိမ်နေရာလောက်မီးလောင်ပျက်စီးခဲ့တဲ့ကိစ္စကိုပလိုက်မှုမရှိဘဲချက်ချင်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။ကျူရူကရပ်ယူထားတဲ့ပုံအရရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကလက်ကာကျေးရွာမှာအင်ဂျင်နီယာဝန်ကြီးမိလောင်ခဲတာကိုတွေ့ရှိရတာဖြစ်တယ်လို့ HRW အဖွဲ့ရဲ့မေလ26ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ကာကျေးရွာမိရှုခံရတဲ့အချိန်တွင်မေလ16ရက်နေ့နေ့လယ်2နာရီကနေညနေ5နာရီလောက်အထိမှာစစ်တပ်ကအဲ့ဒီရွာနာမှာလူကြာနေခဲ့ကြောင်းနဲ့စစ်တပ်ရွေးသွားအပြင်မှာပြစ်ခတ်တံတွေကျရပြီးမိခိုးတွေထွက်ပေါ်လာသလို drone ရန်အစင်ကိုလည်းတွေ့ရတယ်လို့မြင့်မြင့်တွေကကပ်ပြီးတော့ HRW ကပြောဆိုထားပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာစေတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာပန်များနဲ့တကွမြန်မာပြည်ပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ကျေးဇူးတင်ပါပ
This program has come to you from the Voice of America, Washington.